Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2020ဇန်နဝါရီလ19ရက် VOA American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ဒီနိုင်ငံအလဲပိုင်းမှာဖြစ်ပေါ်နေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာအခုဆိုရင်62ယောက်ထပ်မံနေရှိသွားခဲ့ပြီလို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံတွေအနေနဲ့မမျှမတချင်းကပ်မှုတွေလှုပ်လာခဲ့မယ်ဆိုရင်အီရန်နေနဲ့လည်း IAEA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြန်စဉ်းစားရမယ်လို့အီရန်ဘက်ကပြောလိုက်ပါတယ်။ယေမန်နိုင်ငံအလဲပိုင်းကမရက်ခိုင်မှာရှိတဲ့ဘလီတစ်ခုကိုဟူသီသဘုံတွေတိုက်ခိုက်ခဲ့တာကြောင့်ယေမန်စစ်သား80ထပ်မံတေဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ကြရမယ့်သတင်းလွှာတွေမှာတော့ကုလအထူးစုံစမ်းရေးမှူးရန်ဟီလီရဲ့လှုပ်ဆောင်ချက်တွေအပေါ်မှာတုံ့တက်ချက်အမြင်နဲ့ပတ်သက်ပြီးတော့
သူ့ရဲ့တက်တန်းတစ်ခုလုံးမှာတော်တော်ကိုသူ့ရဲ့လုပ်ပိုင်ခွင့်နဲ့သူ့ရဲ့ပေးအပ်ထားတဲ့တာဝန်ကိုချိန်ညွှန်တာတွေ့ရတယ်။သူကဒီလူခွေစုံစမ်းစစ်ဆေးအရာရှိဒါရမ
မြန်မာလူခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောသွားတာပါအပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာရေးရဆွေးနွေးခန်းမှာတရုတ်သမ္မတခီးစဉ်တုံ့သက်ချက်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်မှာမြန်မာငင်းငယ်လူငန်းစဉ်ရဲ့တကယ့်အခြေအနေမှန်ပဲလို့ရှိပါတယ်လေဆိုတဲ့အပေါ်မှာဆွေးနွေးတင်ပြချက်ဒါအပြင်မြန်မာပြည်မှပေးစာများနဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်တို့ကပြောပြပေးပါရှင်။
ဒီနိုင်ငံလေပိုင်းဝူဟန်မြို့မှာဖြစ်ပေါ်နေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါဗိုင်းရပ်စ်တစ်မျိုးကြောင့်တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာမဲ့ခီးသည်တွေကိုအမေရိကန်နိုင်ငံလော့စ်အန်ဂျလိစ်ဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့တွေမှာဒီဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးတာတွေလှုပ်ဆောင်နေပါတယ်။ဒီဗိုင်းရပ်စ်ပိုးကြောင့်အခုချိန်ထိတရုတ်နိုင်ငံမှာ2ယောက်သေဆုံးခဲ့တယ်လို့တရုတ်ဘက်ကပြောထားပါတယ်။တောက်ကြနေကတော့အမေရိကန်နိုင်ငံရဲ့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေကတရုတ်နိုင်ငံကနေရောက်လာတဲ့ခီးသည်တွေထဲမှာဒီအဖျားဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးဖို့အတွက်အဆိုပါမြို့၃မြို့ကလေဆိပ်တွေကိုလူအယောက်100ပို့ထားတယ်လို့ပြောပါတယ်ဒီလူတွေအနေနဲ့ဒီဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံဝူဟန်မြို့ကနေတိုက်ရိုက်ဒါမှမဟုတ်တဆင့်ခံပြီးလာတဲ့သူတွေကိုအဓိကထားစစ်ဆေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်အခုလိုစမ်းသပ်စစ်ဆေးတာတွေလုပ်ချင်းကစပြီးတော့ဝူဟန်ကနေတိုက်ရိုက်ရောက်လာတဲ့လေယာဉ်နှစ်ဆင့်ထပ်မနေရှိခဲ့ပြီးတော့စမ်းသပ်စစ်ဆေးတာတွေလုပ်ခံရတဲ့ခီးသည်တွေကတော့စမ်းသပ်စစ်ဆေးမှုတွေကလွယ်ကူပြီးတော့အပူချိန်တိုင်းတာနဲ့စားရစားတမ်းတွေဖြည့်တာပဲလုပ်ခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာအခုလိုမျိုးပြန့်နှံ့လာတဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂပိုးသစ်တမျိုးဒီနောက်ထပ်လူ18ဦးမှာကူးစက်ခံထားရတယ်လို့တရုတ်နိုင်ငံကကြေညာပါတယ်။အခုလိုမျိုးဒီယောဂပိုးသစ်ပြန့်နှံ့မှုဟာလူသားနဲ့ချီသွားလာတဲ့လာမဲ့တရုတ်နှစ်တကူပွဲတော်ခီးသွွားရာသီအတွက်လည်းစိုးရိမ်စရာဖြစ်လာပါတယ်။တရုတ်နိုင်ငံအလဲပိုင်းကဝူဟန်မြို့ရဲ့ကျန်းမာရေးကော်မရှင်ရဲ့ထုတ်ပြန်ချက်အရဆိုရင်တော့အဲ့ဒီကူးစက်ခံရတဲ့လူနာရီတဲ3ဦးဟာစုစုဝေါဝအခြေအနေမှာရှိတယ်လို့သိရပါတယ်။တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ပိုးသစ်ကူးစက်ခံထားသူဒါဆိုရင်တော့စုစုပေါင်း62ဦးရှိသွားပြီဖြစ်ပါတယ်။နှစ်ဦးကတော့သေဆုံးခဲ့ပါပြီ။ဒါ့အပြင်ဝူဟန်နဲ့အတွားလာရှိတဲ့လူတွေနဲ့ဆက်နွယ်နေတဲ့ထိုင်းနဲ့ဂျပန်ကလူ2ဦးမှလည်းအလားတူရောဂါပိုးသစ်တွေ့ထားပါတယ်။ဝူဟန်တာဝန်ရှိသူတွေကတော့ဇန်နဝါရီလ17ရက်နေ့ကလေးကနေစဉ်လိုလိုပဲမပြတ်ဒီရောဂါပိုးကူးစက်ခံရတဲ့နောက်ဆုံးအခြေအနေတွေကိုထုတ်ပြန်ပေးနေပါတယ်။အဲ့ဒီကလေးကဆိုရင်တော့အခုထုတ်ပြန်တဲ့လူ18ဦးကူးစက်ခံရတယ်ဆိုတာကတော့အများဆုံးကိန်းဂဏန်းဖြစ်ပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ Twitter မှာရေးသားချက်အရဆိုရင်တော့အခုလိုနောက်ဆုံးကူးစက်ခံရသူချို့ဟာယောဂပိုးဆဖြစ်တယ်လို့ယူဆရတဲ့ Hunan Peninsula ဈေးနဲ့ပတ်သက်ပုံမရပါနဲ့ယောဂပိုးပြန့်နှံ့ကူးစက်လာတဲ့သဘောမှရှိတယ်လို့ယူဆထားပါတယ်။တရုတ်အနေနဲ့နေကြာဖြတ်သန်းမှုတွေကိုစောင့်ကြည့်စစ်ဆေးနေရတဲ့ကြောင့်လာမယ့်ရက်ပိုင်းသတင်းပတ်တွေအတွင်းမှာပဲနောက်ထပ်ယောဂပိုးကူးစက်ခံရသူတွေထပ်ပြီးတော့တွေ့လာရမယ့်သဘောမှရှိတယ်လို့လည်းရေးပါတယ်။တနေ့ပတ်သက်ပြီးတော့တရုတ်ကျန်းမာရေးတာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်မှတ်ချက်ပေးတာမရှိသေးပါဘူး။ဝူဟန်မြို့မှာတော့အခုလိုမျိုးယောဂပိုးကူးစက်ပြန့်နှံ့မှုတွေကြောင့်မြို့ပေါ်လူစုလူဝေးလုပ်တဲ့ခန္ဓာတွေလှုပ်ရှားမှုတွေတော်များများကိုဖျက်သိမ်းထားသလိုပဲလေဆိပ်ယထာကိနဲ့ခြားခီးသွားလာမဲ့နေရာတွေမှာအဖျားတိုင်းကိရိယာတွေနဲ့စောင့်ချက်စစ်ဆေးတာတွေလုပ်နေပါတယ်ခင်ဗျ
။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှာတော့ဟောင်ကောင်မြို့နယ်မှာရှိတဲ့ပန်းချံမှာစုဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့နဲ့ဆန္ဒပြတဲ့သူတွေထိတ်တိုက်တွေ့ခဲ့ကြပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့လူစုခွဲနှိမ်နှင်းခဲ့ပါတယ်။အဲဒီနောက်တော့ဆန္ဒပြတဲ့သူတွေဟာရဲတပ်ဖွဲ့ရဲ့အမိန့်ကိုဆန့်ကျင်ပြီးတော့လမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။ဒီကြုံနေနေတပ်ဖွဲ့ဝတ်စုံတွေဝတ်ဆင်ထားတဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုနှိမ်နှင်းတာတွေလိုက်လံဖမ်းဆီးတာတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ ဟောင်ကောင်မြို့လေကောင်ကလမ်းလေပေါ်မှာတော့မိသက်ကားရင်းနဲ့အတူစစ်ကားတွေကိုလည်းချထားခဲ့ပေမဲ့အသုံးပြုခဲ့ခြင်းမရှိခဲ့ဘူးလို့လည်းပြောပါရယ်။ဆန္ဒပြပွဲကိုဥဆောင်စီစဉ်သူတွေကချီတက်ဆန္ဒပြခွင့်ရဖို့အစောပိုင်းမှာခွင့်ပြုချက်တောင်းခံခဲ့ပေမဲ့ရဲတော်ဘက်ကရင်ဆန္ဒပြပွဲတွေမှာအကြမ်းဖက်တာတွေဖြစ်ခဲ့တာကြောင့်ပန်းညာနယ်မှာပဲငြင်းငြမ်းစွာစုဝေးဆန္ဒပြဖို့ကိုပဲသဘောတူခဲ့တာပါ။အဲ့နောက်တော့ဆန္ဒပြတဲ့သူတွေတဖြည်းဖြည်းများလာပြီးလမ်းတွေပေါ်ကိုရောက်ပြီးတဲ့နောက်အနှံ့အောင်ဝတ်စုံဝတ်ဆင်ထားတဲ့ဆန္ဒပြတဲ့သူတွေကလမ်းတွေကိုထိတွေလမ်းအကာတွေအုတ်ခဲတွေနဲ့အတားဆီးတွေလှုပ်လိုက်ပြီးတော့မိပွိုင်းတွေကိုလည်းဖျက်ဆီးခဲ့ပါတယ်။တရုတ်ဆိုးရွားကိုတခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင်းပြီးခဲ့တဲ့ဂျော်လာကစတင်ပြီးဖြစ်လာခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာတော့အရှိန်အဟုန်အနည်းငယ်ကျဆင်းခဲ့ပါတယ်။ဟောင်ကောင်အာဏာပိုင်တွေနဲ့ရဲတပ်ဖွဲ့တွေဘက်ကတော့အခုနောက်ပိုင်းဆန္ဒပြပွဲတွေမတိုင်ခင်မှာပဲအဓိကယုံနေနေရဲတပ်ဖွဲ့ဝတ်စုံနေနဲ့ကြိုရောက်နေပြီးတော့ဆန္ဒပြပွဲတွေလုပ်နိုင်တဲ့နေရာတွေနားမှာလည်းလူတွေကိုရှောက်ဖွေစစ်ဆေးတာတွေလှုပ်လာခဲ့ပါတယ်ခင်ဗျာ
။နီပေါ်နိုင်ငံမှာတော့ဟီဘွန်နွန်ဒရေကဲတောင်ပြိုကျမှာပါသွားတဲ့ကိရိယာ၄ဦးနဲ့နီပေါ်၃ကိုရှောက်ဖွေနေရမှာနှင်းတွေထူးထက်ထက်ကျဆင်းနေတာမို့လို့ရှောက်ဖွေရေးမှာအနှောက်အယှက်တွေတွေ့နေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပျောက်ဆုံးနေသူတွေကိုရှောက်ဖွေရမှာကူညီဖို့အတွက်တောင်ကိုရီးယားဘက်ကနေပြီးတော့ဆီလွတ်လိုက်တဲ့တာဝန်ရှိသူတွေနဲ့အတူပဲဒီပျောက်ဆုံးနေတဲ့ကိုရီးယားနိုင်ငံသားတွေရဲ့ဆွေမျိုးတွေလည်းကတ်မန်ဒူမြို့ကိုရောက်ရှိလာကြပြီလို့သိရပါတယ်။တောက်ချနေတော့ကနှင်းထူးထူးတက်ကြပြီးတဲ့နောက်ရေကဲတောင်ပြုံမှုဖြစ်ခဲ့ချိန်မှာအခုဒီပျောက်ဆုံးနေတဲ့အုပ်စုဟာပင်လယ်မျက်နှာပြင်အမြင့်ပီ1600မှာရှိတဲ့အနာပူရာစခန်းနာမှာရှိနေတာဖြစ်ပါတယ်။စိန်နေတော့ကတော့ရဟယွန်းတွေပါဆီလွတ်ပြီးတော့အနာပူနာအနီးတစ်ဝိုက်နဲ့အနီးမှာရှိတဲ့တောင်တန်းတွေပေါ်ပိတ်မိနေသူလူ200နီးပါးကိုကယ်ဆယ်ခဲ့ရပါတယ်။အခုပျောက်ဆုံးနေတဲ့အထက်6ဦးကတော့အုပ်စုတစုတည်းကဖြစ်ပါတယ်။ပျောက်ဆုံးသူနောက်နီပေါ်တူကတော့အခြားအုပ်စုတစုကိုလမ်းပြဖြစ်ဆောင်ရွက်ပြီးနေသူဖြစ်ပါတယ်။ပျောက်ဆုံးနေတဲ့နိုင်ငံသား4ဦးကတော့တောင်ကိုရီးယားအမျိုးသား17ဦးအဖွဲ့တွေကဖြစ်ပါတယ်။အဲ့ဒီအဖွဲ့ကအခြားသူတွေကတော့ပေကင်းလုံခြုံစွာနဲ့ရှိနေပါတယ်။သူတို့တွေဟာနီပေါ်မှာရှိတဲ့ကလိငယ်တွေကိုအကူအညီပေးနေတဲ့ကြောင်းစီအရာတွေဖြစ်တယ်လို့တောင်ကိုရီးယားပညာရေးတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္ဂနွေနေ့ညဘက်နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးဥရောပအင်အားကြီးနိုင်ငံတွေနဲ့အမျှမတချင်းကပ်မှုတွေလှုပ်လာခဲ့မယ်ဆိုရင်အီရန်အစိုးရအနေနဲ့လည်းနိုင်ငံတကာနှုမြူစွမ်းအင်အေဂျင်စီ IAEA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအလေးအနက်ပြန်စင်းစားအောင်မှာဖြစ်တယ်လို့အီရန်ပါလီမန်ရဲ့သဘာဝပတိကဒီနေ့မှာပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံ၃နိုင်ငံရဲ့ကြိုးပမ်းချက်တွေကဘာမှအရာမရောက်ဘူးလို့လည်းအီရန်ပါလီမန်သဘာဝပတိအလီလာရီဂျန်နီကအီရန်အစိုးရပိုင်းရုပ်သံကိုပြောလိုက်ပါတယ်။သူဟာအီရန်အစိုးရရဲ့နျူကလ িয়ার စစ်ဆေးဆွေးနွေးရေးအဖွဲ့ကိုဖွဲ့အကြီးအကဲဟောင်းလည်းဖြစ်ပါတယ်။2015အီရန်နျူကလ িয়ার သဘောတူညီချက်ကိုအီရန်နိုင်ငံဘက်ကချိုးဖောက်တာကြောင့်အဲဒီသဘောတူညီချက်မှာပါတဲ့အတိုင်းအေးအေးမှုတွေလှုပ်သွားဖို့ဂျာမနီဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကပြီးခဲ့တဲ့သတင်းဘက်ကကြေညာခဲ့တာပါအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်က2018မှာနှုတ်ထွက်သွားပြီးတဲ့နောက်အီရန်နိုင်ငံဟာသူ့ဘော်မှာအဓိကကန့်သတ်ထားတာတွေကိုချိုးဖောက်ပြီးတော့သတ်မှတ်ထားတဲ့ယူရေနီယံနဲ့ရေလေးပမာဏထက်ကျော်လွန်စုဆောင်းတာတွေယူရေနီယံတန့်စင်နိုင်တဲ့ဆက်တလက်ရေတွက်တဲ့အမျိုးအစားတွေအပြင်ယူရေနီယံတန့်စင်တာတွေကိုလည်းသတ်မှတ်ထားတာတွေထက်ကျော်လွန်ပြီးတော့လှုပ်ဆောင်လာခဲ့တယ်ဆိုပြီးတော့ပြောပါရခင်ဗျာ
အီရန်စစ်တပ်ဘက်ကနေပြီးတော့မှားယွင်းပြီးတော့ပစ်လိုက်တဲ့ယူကရိန်းခီးစဲတင်လျင်ပြက်ကျမှုထဲပါသွားတဲ့ယူကရိန်းနိုင်ငံသား11ဦးရဲ့ရုပ်လောင်းတွေဟာယူကရိန်းနိုင်ငံကီယက်မြို့ကိုဒီကနေ့မှရောက်ရှိပါတယ်တချိန်တည်းမှာပဲဒီလိင်ပြတ်သွားတဲ့ပုံမှာစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့အီရန်အာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့လည်းနောက်ထပ်မီးခွန်းထုတ်စရာချက်တွေထွက်ပေါ်လာနေပါတယ်။အဲဒီယူကရိန်းနိုင်ငံသားတွေရဲ့ရုပ်လောင်းတွေဟာယူကရိန်းနိုင်ငံမြို့တော်ကီယက်နိုင်ငံတကာလေဆိပ်ကိုဒီကနေ့ရောက်ရှိလာခဲ့တာဖြစ်ပြီးတော့ရုပ်လောင်းတွေထည့်ထားတဲ့အခေါင်၁၁ခုကိုတော့ယူကရိန်းအီလန်နဲ့လွှမ်းခြုံထားပါတယ်။ဒီခန်းနာကိုတော့ယူကရိန်းသမ္မတဇယ်လန်စကီနဲ့ဝန်ကြီးချုပ်နဲ့ယူကရိန်းအစိုးရအကြီးအကဲတာဝန်ရှိသူတွေကိုယ်တိုင်တက်ရောက်ပါတယ်။အီရန်နိုင်ငံဘက်ကယူကရိန်းခီးသည်တင်လေယာဉ်ကိုဇန်နဝါရီလ10ရက်နေ့ကမှားယွင်းပြီးတော့ပစ်ချလိုက်တာကြောင့်အဲ့ဒီလေယာဉ်ပေါ်မှာပါတဲ့လူ169ဦးလုံးသေဆုံးသွားခဲ့တာဖြစ်ပါတယ်။အီရန်နဲ့အမေရိကန်နဲ့နိုင်ငံအခြားအခြေအနေတွေတင်းမာနေချိန်မှာအီရန်နိုင်ငံရဲ့လေကြောင်းရန်ကာကွယ်စနစ်ဟာသတိအနီးထားမှာရှိနေပြီးတော့ယူကရိန်းခီးသည်တင်လေယာဉ်ကိုပစ်လိုက်မိတာဖြစ်တယ်လို့အီရန်အာဏာပိုင်ကပြောပါတယ်။ယူကရိန်းလေယာဉ်ပစ်ချမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့ Hassan Rezifa ကတော့ယူကရိန်းလေယာဉ်မှတ်တမ်းတွေကိုတင်ထားတဲ့ black box ဟာအခုအီရန်နိုင်ငံရဲ့လက်ထက်မှာရှိပြီးတော့ဒါကိုပြန်ပေးသွားဖို့အစီအစဉ်မရှိဘူးလို့အီရန်အစိုးရပိုင်းရုပ်သံကိုဒီကနေ့ပြောထားတယ်လို့ AP သတင်းဌာနကဖော်ပြထားပါတယ်
ယမန်နိုင်ငံအလယ်ပိုင်းမာရက်ခရိုင်မှာရှိတဲ့ဗလီတစ်ခုကိုဟူသီတပုံတွေတိုက်ခိုက်ခဲ့တာကြောင့်ယမန်စစ်သား80ထက်မနည်းသေဆုံးသွားတယ်လို့ယမန်စစ်ဖက်နဲ့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့မှပြောလိုက်ပါတယ်။ဆာနာမြို့ရဲ့ရှေ့ဘက်105မိုင်အကွာမာရက်ခရိုင်မှာရှိတဲ့စစ်ခန်းတွင်းကဗလီမှာစနေနေ့ညနေကဝတ်ပြုကြစဉ်မှာဟူသီတပုံတွေဘက်ကဒုံးကျည်တွေအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ယမန်စစ်ဖက်တာဝန်ရှိသူတွေက AFP သတင်းဌာနကိုပြောပါတယ်။ဒီတိုက်ခိုက်မှုတွင်ထိခိုက်သေဆုံးသွားသူတွေကိုမာရက်မြို့စေယုံကိုပို့ဆောင်ခဲ့ပြီးတော့ယမန်တပ်ဖွဲ့ဝင်83ယောက်ထက်မနည်းသေဆုံးပြီးတော့148ယောက်ဒဏ်ရာရသွားတယ်လို့ကျမကြီးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတကာကထောက်ခံသိမှတ်ပြုထားတဲ့ယမန်ဆိုရဟာအီရန်ကကြောတောက်နောက်ခံပေးတဲ့ဟူသီတပုံတွေနဲ့2014ခုနှစ်ခေတ်ကတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။ယမန်သမ္မတမန်ဆိုရဟာဒီကတော့ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးတော့တရားဝေါ်ကြောင်တဲ့လုပ်ရဖြစ်တယ်လို့လည်းပြစ်တင်ရှုတ်ချလိုက်ပါတယ်ခင်ဗျာ
။လီဗျားနိုင်ငံမှာပြည်ပကနေပြီးတော့ဆေးရဝင်ရှုတ်နေတာကိုထိချုပ်ပြီးတော့အပြည့်ရလုပ်ငန်းစဉ်တွေခိုင်မာစေဖို့နဲ့နိုင်ငံရေးလုပ်ငန်းတွေကိုပြန်လည်တည်ဆောက်တဲ့အနေနဲ့လီဗျားအရေးညီလာခံတရက်ကိုဂျာမနီနိုင်ငံမှာကျင်းပပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကဒီကုလသမဂ္ဂဥရောပသမဂ္ဂအာဖရိကသမဂ္ဂနဲ့အရက်အဖွဲ့ချုပ်တွေပါဝင်နိုင်ငံ12နိုင်ငံကခေါင်းဆောင်တွေကိုဘာလီမြို့မှာကြီးပါကျင်းပတဲ့အဲ့ဒီထိပ်သီးညီလာခံကိုတယောက်ဖို့ဖိတ်ကြားခဲ့ပါတယ်။ဒီညီလာခံကိုကုလသမဂ္ဂတွင်းမှုချုပ်နဲ့သူရဲ့ဒီလီဗျားနိုင်ငံဆိုင်ရာထူးကူစလေတို့အပါအဝင်ရုရှားသမ္မတပူတင်တူရကီသမ္မတအော်တိုဝန်ပြင်သစ်သမ္မတအီတလီဝန်ကြီးချုပ်ဗြိတိန်ဝန်ကြီးချုပ်နဲ့အခြားအမေရိကန်နိုင်ငံဝန်ကြီးမိုက်ပူပီယန်တို့အပါအဝင်နိုင်ငံတော်များများခေါင်းဆောင်တွေလည်းတက်ရောက်မယ်လို့သိရပါတယ
်တင်းငွေညပိုင်းတွေထိတ်တန့်ရောက်တဲ့တင်းတွေကိုကိုရန်နိုင်နဲ့ကိုသားညင်ဦးလို့ပြောခဲ့တာပါရှင်အခုတော့တင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်မကြခင်မှာတာဝန်သက်တမ်းကုံဆုံတော့မယ်မြန်မာနိုင်ငံဆိုင်ရာကုလအထူးစုံစမ်းရေးမှူးရန်ဟီလီဟာမြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်ခံရမှုအခြေအနေတွေကိုဖက်လိုက်မှုမရှိသူရဲ့လုပ်ပိုင်ခွင့်တာဝန်ကိုကြည်ပြွန်စွာနဲ့ရေရေဝင်ဝင်စုံစမ်းဖော်ထုတ်ပေးနိုင်ခဲ့သူအမျိုးသမီးစုံစမ်းရေးမှူးတစ်ယောက်အဖြစ်တာဝန်ကြီးခဲ့တယ်လို့မြန်မာလူခွင့်ရေးလှုပ်ရှားသူတဦးကချီးကျူးပြောဆိုပါတယ်သူအစီရင်ခံမှုတွေဟာတစ်ဖက်သက်ဆန့်ပြီးမျှတမှုမရှိဘူးဆိုတဲ့ဆွဲချက်နဲ့မြန်မာအစိုးရရဲ့ပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့မစ်စီယန်ဟီလီဟာသူ့ရဲ့တာဝန်သက်တမ်းမကုံငင်နောက်ဆုံးအနေနဲ့လူခွင့်ရေးအခြေအနေတွေကိုစုံစမ်းလေ့လာဖို့မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေစီကိုတွားရောက်နေပြီဖြစ်ပါတယ်ကုလအထူးစုံစမ်းရေးမှူးရန်ဟီလီရဲ့လှုပ်ဆောင်ချက်အပေါ်မှာသုံးသပ်ချက်အမြင်မြန်မာလူခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကိုမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်
ဟိုရဟီလီဆက်ဆက်ရင်သူ့ကိုတာဝန်ပေးတော့ငါကျွန်တော်တို့ဘက်ကဒီကိစ္စကိုသူလုံနိုင်ပါမလားဆိုတော့စိုးရိမ်စိတ်နည်းနည်းရှိရကြ။ဒါကြောင့်လဲဆိုတော့သူ့ရဲ့ background ကလူခွေတဲ့ဆိုလို့ရှိရင်ကလေးခွေပို့ပြီးတော့များတယ်။အရင်တုန်းကသူ့ရဲ့ရှေ့မှာရှိခဲ့တဲ့လူခွေစုံစမ်းစရာရှိနေတော့သူ့အနေနဲ့ပြင်းပြင်းထန်ထန်ဖြစ်ပါမလားဆိုတော့စိုးရိမ်လာရှိတယ်။ဒါပေမဲ့သူ့ရဲ့တက်တန်းတစ်ခုလုံးမှာတော်တော်ကိုသူ့ရဲ့လုံပိုင်ခွင့်နဲ့သူ့ရဲ့ပေးအပ်ထားတဲ့တာဝန်ကိုချီးကျူးတာတွေ့ရတယ်။သူကဒီလူခွေစုံစမ်းစစ်ဆေးရရှိကြတယ်မှာအစိုးရဘက်ကရောတချို့သောဘာသာရေးရနော်ဆုံးရောက်တဲ့အုပ်စုကြတယ်မှာတော်တော်အတိုက်ခိုက်ခံရတယ်အဲ့ဒါကသူ့ရဲ့ထူးခြားချက်ပေါ့ဒါပေမဲ့အဲ့ဒီတိုက်ခိုက်ခံရတဲ့ကိစ္စတွေကိုသူ့အနေနဲ့ဘယ်တော့မှပြောသွားတာမရှိမဲ့သူ့ရဲ့ယက်တီချက်တိုင်းထုတ်ဖော်ပြောဆိုတယ်တချို့ဆိုလို့ရှိရင်ထုတ်ဖော်ပြောဆိုလုံးအားကြီးလို့အစိုးရကိုယ်တိုင်ကတိတ်ပြီးသဘောမချတဲ့အဆင့်ကြီးကိုသူလွှတ်ဆောင်ခဲ့အခုသူ့တက်တန်းကုန်ဆုံးသွားမဲ့သူတူတဲ့နောက်ပိုင်းမှာဘယ်လိုတက်လာမလဲဆိုတော့မသိဘူးတတိရှိရှိနဲ့တင်ပြနိုင်မဲ့သူမျိုးထပ်ပြီးတော့ပေါ်လာမလားဒါနဲ့ပတ်သက်ပြီးဘယ်လိုဖြစ်မလဲဆိုတော့ကျွန်တော်စိတ်ဝင်စားသွားတယ်လို့ကျွန်တော်တောင်းကြည့်ပြီးပါ
တော့ခုကခုလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ဒီ ICJ တရားရုံးရဲ့ကုစားမှာဆိုလို့ရှိရင်လေဒါသူ့ရဲ့စုံစမ်းစစ်ဆေးမှုဒီအစီရင်ခံစာတွေနောက်ဒီကုလသမဂ္ဂရဲ့တွေ့ရှိချက်တွေနောက်ဒီလွတ်လပ်တဲ့ဒီလူခွေအဖွဲ့တွေအများကြီးဖြစ်သွားတယ်ဆိုတဲ့ခါကြတော့တကယ်ပဲနင့်နာခဲ့တဲ့သူတွေအတွက်တရားမျှတမှုတွေရနိုင်မှုအတွက်သူ့ဘက်ကစွမ်းဆောင်နိုင်ငံမှုတွေနဲ့ပတ်သက်ပြီးတော့ဥအောင်မျိုးမင်းဘယ်လိုများမြင်မိပါလဲရှင့
်လူခွေချိုးဖောက်မှုတွေမကဘဲနိုင်ငံတကာရာဇဝတ်မှုကျူးလွန်နေဆိုရဲအစ်စ်တီကိုရောက်သွားပြီးတော့နိုင်ငံတကာအာရုံစိုက်မှုများလာတဲ့အတွက် FSM လို့နော်ရန်ကြီးတွေပေါ်လာတယ်အဲ့ဒီမှာတစ်ဆင့် ICC တက်ဖို့အတွက်ကမ်းလှမ်းမှုတွေဖြစ်လာတယ် ICJ မှာပထမအဦးဆုံးကျွန်တော်တို့ကြားနာမှုတွေလှုပ်ဆောင်တာဖြစ်တယ်ဆိုတော့ဒါကတော့တွေးရှိရဲ့အချက်တွေကတာမန်လူခွေချိုးဖောက်မှုတွေမကဘဲနိုင်ငံတကာကျအရွေးမှုကျူးလွန်နေဆိုတဲ့အဆင့်ထိရောက်သွားတဲ့အတွက်အာရုံစိုက်မှုများလာတယ်ဒါကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ရှင်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကတော့သူ့ရဲ့တင်ပြချက်တွေကတစ်ဖက်သက်ဆန်တဲ့မျှတမှုမရှိဘူးဆိုပြီးသူ့ကိုပြည်ဝင်ဝင်ပေးဖို့ညှင်းဆန်ထားတယ်ပေါ့ဆိုတော့အခုလက်ရှိမှာဒီရန်ဟီလီကသူ့ရဲ့တာဝန်ကုန်ကန်ဒီ January 15ကနေ23အထိကိုသူအိန္ဒိယနိုင်ငံတွေကိုပဲသွားရမယ်အနေထားမှာရှိနေတယ်ပေါ့ဆိုတော့နောက်ဆုံးအနေနဲ့ပေါ့နော်ကောင်းဆုံးဖြစ်နိုင်အောင်ဦးအောင်မျိုးမင်းဘယ်လိုများအကြံပေးချင်တာရှိလဲ
ဒီပြည်ဝင်ဝင်မရတဲ့အခါမှာကျွန်တော်တို့သူ့ကိုဟိုတကယ်နည်းနည်းချင်းဆိုင်ရှင်းပြနိုင်တဲ့အချက်တွေဒီဘက်ကကျွန်တော်ဆုံးရှုံးသွားတယ်။တစ်ချိန်မှာလည်းကျွန်တော်တို့ဟိုကိုယ့်ရဲ့ဒီတွင်မှာသ တွေးရှိတွေးတင်တော့အခင်းဖြစ်ပေါ်တဲ့ဖြစ်မှန်တွေကိုစုံစမ်းစစ်ဆေးဖို့အခွင့်အရေးမရှိတဲ့အတွက်သူ့အမိနဲ့ကြားတဲ့သတင်းတွေကိုဟိုစုံစမ်းစစ်ဆေးဖို့အတွက်သူ့မှာလည်းအခက်အခဲအများကြီးရှိသွားနိုင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်အမြင်ပြောပါတယ်ကုမကဒီဟာကိုဥပမာဆောင်ရွက်မှုဆိုတာပြနိုင်မယ်နောက်ကခိုင်မာတဲ့အချက်လက်တွေရရှိအောင်လှုပ်ဆောင်နိုင်မယ်မှားယွင်းတဲ့ဆွဆွဲမှုတွေရှိလာလို့ရှိရင်လည်းဒါကိုအော်မှန်ကန်တဲ့သတင်းအနေနဲ့ကျွန်တော်ပြန်ပြီးတော့ဖြေရှင်းနိုင်တဲ့အတွက်ဒါကိုဝင်ဝင်ပြပါပူပေါင်းဆောင်ပြီးလုပ်ပါလို့အစဉ်ဆက်လက်ကျွန်တော်ပြောခဲ့ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့မြန်မာစိုးရဘက်ကပြောတာကိုယ်တိုင်စုံစမ်းစစ်ဆေးနေတဲ့တပ်မတော်ဘက်ကလည်းခုံရုံးနေဖွဲ့တယ်နောက်စုံစမ်းရေးကော်မရှင်နေလည်းဖွဲ့တယ်ဆိုပြီးတော့ပြောတယ်ဒါပေမဲ့နိုင်ငံတကာဘက်ကတော့ဒီလိုကုလသမဂ္ဂအပါအဝင်တီးခြားလွတ်လပ်တဲ့လူခွေအဖွဲ့တွေကိုဒီလက်ရှိဖြစ်ခဲ့တဲ့နေရာတွေကိုသွားခွင့်ပေးပါဆိုပြီးဒီဇိုင်းမမတ်တောင်းဆိုခဲ့တယ်ဆိုတော့ပူပေါင်းဆောင်ရွက်မှုရှိဖို့မြန်မာစိုးရကိုရောဥအောင်မြင်မင်ပါများတိုက်တွန်းအကြံပေးချင်တာရှိပါလေရှင်
ကျွန်တော်တို့အခုလက်ရှိအခြေအနေပါတော့ငါတို့တိုင်းပြည်အရေးကိစ္စငါတို့လုပ်ပြီးသားဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့လုံလောက်ပြီးနိုင်ငံတကာလာရောက်စုံစမ်းကြဘူးလို့နိုင်ငံတကာအရေးယူစရာမလိုဘူးဆိုတော့အချက်မျိုးနဲ့တုံ့ပြန်တာကျွန်တော်တွေ့ရပါတယ်။တခါလေစုံစမ်းစစ်ဆေးတဲ့သူတွေကိုကျွန်တော်တို့မယုံနိုင်တဲ့ကိစ္စလက်လက်ပါမလား။သတင်းပေးတဲ့သူတွေကတကယ်မှန်မှန်ကန်ပေးရတော့အနေထားမျိုးရှိရလား။ဒါကိုကျွန်တော်တို့ထည့်ပြီးတော့စဉ်းစားဖို့လိုအပ်ပါတယ်။နောက်တစ်ခုကဟိုစုံစမ်းစစ်ဆေးပြီးတော့တွေ့ရှိလာတဲ့အချက်တွေကိုအမှန်တိုင်းတင်ပြရလား။ပြန်ပြရင်ရောပြည်တွင်းမှာရှိတဲ့ဥပဒေတွေအတိုင်းဖိရောက်စွာအရေးနိုင်တဲ့အရာမျိုးရှိရလားဒါတွေထည့်သွင်းစဉ်းစားမှာဖြစ်ပါတယ်ကျွန်တော်တိုင်းပြည်မှာအပြစ်ရှိတဲ့သူကအပြစ်သေးချာမထိပဲနဲ့အပြစ်ကကင်းလွတ်နေတဲ့အရာတွေကဟိုအောက်ခြေအမှုတိတိလေးတွေမှာအစရှိနေတော့မယ်နောက်တစ်ခုကကျွန်တော်တို့ခုနလိုနက်နက်ကိုင်းเนาะတပ်ဖွဲ့တွေကကျူးလွန်လို့ရှိရင်ပုံမှုပြီးတော့ဒီကိစ္စမှာအရေးယူမှုအားနေတာကျွန်တော်တို့အားလုံးအသိပဲအဲ့တော့အဲ့လိုမျိုးကိစ္စကြောင့်ဒါတွေကိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလုပ်ပါနိုင်ငံတကာစုံစမ်းစစ်ဆေးပြီးတော့လုပ်ဆောင်ပါတကယ်လို့မရနိုင်လို့ရှင်တော့နိုင်ငံတကာနိုင်ငံတွင်းမှာပြည်ထောင်နိုင်လို့ရှင်တော့နိုင်ငံတကာအသင့်တီသွားဖို့အတွက်နိုင်ငံတကာတောင်းဆိုတာဖြစ်ပါတယ်ပြည်တွင်းမှာဒီကိစ္စကိုတက်တည်ပြဖို့တောင်ခက်ခဲနေတဲ့အတွက်ကြောင့်မလို့နိုင်ငံတကာကအားမလို့အားများဖြစ်တယ်အားမလို့အားများဖြစ်လေပုံမှန်ပြီးတော့ဟိုအရေးယူမှုတွေပုံမှန်ပြီးတော့ဝေဖန်ထောက်ပြမှုတွေထပ်ပြီးတော့ရှိနေဦးမှာပါပဲ
မဆုမဆက်တွေ့မြင်းမြန်းထားတာပါအခုဆက်ပြီးတော့မြမရေးဆွေးနွေးခန်းကိုနားဆင်ရပါမယ်တရုတ်အစိုးရဟာပြည်တွင်းစစ်မှာအသွားနှစ်ဖက်ရှိတဲ့ဓာတ်လိုကျင့်သုံးတာကြောင့်ဒီကိစ္စပြည်လေရေးအတွက်သမရရှိချင်းပင်ရဲ့ခရီးစဉ်မှာထိထိရောက်ရောက်လှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အဖွဲ့ကြီးကဟောင်ပရက်ဆီလာကလပ်နဲ့ဥကြောစန်တာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင
်ပေါ်တော့ဒီကောင်ဒီလိုအင်တာဗျူးပေးတာအထူးကျေးဇူးတင်ပါတယ်။အခုတရုတ်သမ္မတချီချင်းပင်မြန်မာပြည်ကိုလာမယ့်အခါနဲ့ပတ်သက်ပြီးကျွန်တော်အချိန်ကို timing ကိုအရင်ပြောကြရအောင်ပါ။ဘာဖြစ်လို့ဒီအချိန်မှာလာသလဲ။သူသမ္မတဖြစ်နေရတဲ့အတော်ကြာခဲ့ပြီးပြီးတော့ကျန်တဲ့အရှိတောင်အရှာနိုင်ငံတွေအားလုံးလည်းသွားပြီးပြီးနောက်ဆုံးမှမှဒီကိုရောက်လာတဲ့ဒီအချိန်မှာဆိုတော့ဘာကြောင့်ဒီအချိန်ကိုရွေးပြီးလာတယ်လို့ထင်မိရပါတယ်ခင်ဗျာ
။ Well what they have said is the excuses
သူကြောင်းပြတာကတော့မြန်မာတရုတ်တန်တမန်ဆက်ဆက်ရင်းနှစ်ပတ်လည်ဖြစ်တယ်လို့ဆိုပါတယ်နှစ်90ပြည့်လို့ထင်ပါတယ်ဒါကြောင့်ဒီချိန်ထိစောင့်နေတယ်ဆိုတာပါပဲနှစ်အတော်ကြာဆွေးနွေးမှုတွေကတော့ရှိခဲ့ကြပြီးဖြစ်မယ်ထင်ပါတယ်ပြီးတော့သူဟာဒုသမရအနေနဲ့လည်းမြန်မာနိုင်ငံကိုသွားခဲ့ပြီးဖြစ်ပါတယ်ဆိုတော့အခုဟာပထမကြိမ်မဟုတ်ပါဘူးနောက်ပြီးတော့ရှီကျင်းပင်အတွက်အခွင့်အခါခေါင်းကိုရွေးတယ်ဆိုတာကတော့မဆန်းပါဘူးအခုဟာအချိန်ကောင်းမှာမြောက်ကိုရီးယားကိုလည်းဒီလိုပါပဲနှစ်ပေါင်းအတော်ကြာပြီးမှသွားရောက်ခဲ့တာပါမြောက်ကိုရီးယားဟာအများကြီးပိုရေးပါတယ်မဟာမိတ်ပါ
And there was a seminar between the Chinese experts
talking about တရုတ်ကျွမ်းကျင်သူတွေမြန်မာကျွမ်းကျင်သူတွေဆွေးနွေးပွဲတက်လုပ်ပါတယ်အဲ့မှာတရုတ်ဘက်ကဘာပြောလဲဆိုတော့အခုအချိန်မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အတွက်တရုတ်သမ္မတလာရောက်ခြင်းဟာမြန်မာအတွက်အခွင့်အခါကောင်းဖြစ်တယ်လို့ဆိုပါတယ်သဘောတူပါသလား
Well this is trueThis is true. I wouldn't argue with that.
အဲ့ဒါမှန်ပါတယ်။ကျွန်မစောရကမတက်လို့ပါဘူး။တရုတ်ဟာဒါမြန်မာကိုပြင်းထန်တဲ့ဝေဖန်မှုတွေကာကွယ်ပေးနေရပါ။အလားတူပဲကုလသမဂ္ဂတို့နိုင်ငံတကာတရားရုံးတို့မှလည်းဒီလိုပဲတက်တက်ကြွကြွအကာအကွယ်ပေးပါတယ
်။ UN yes China has မှာတော့တရုတ်ကဗီဒီယိုအနာစီရယ်။ ICJ မှာကြတော့တရုတ်ကဘယ်လိုအကာအကွယ်ပေးနိုင်မလဲ။အဲ့တရားရုံးကဆုံဖြတ်ချက်တစုံတရာထွက်လာပြီးတော့ဒါမြန်မာကိုဆန့်ကျင်ပြီးတော့ဆုံဖြတ်ခဲ့တဲ့ဆိုရင်ကောတရုတ်ကဘာလုပ်နိုင်မှာလဲခဏမှာ။
We'd have to see what the decision is. I'm not sure what
ဆုံးဖြတ်ချက်ကိုစောင့်ကြည့်ရမှာပါ ICJ ကဘာလုပ်နိုင်မလဲဆိုတာကျွန်မမသိနိုင်ပါဘူးဆုံးဖြတ်ချက်ဒါမှမဟုတ်သဘောထားမှတ်ချက်ပေးနိုင်ပါတယ်သူတို့မှလုံပိုင်ခွင့်အာဏာရောရှိရလားကျွန်မမသိကြပါဘူးယာယီလှုပ်ဆောင်ချက် provisional measure ဆိုတာကဘ ဘာတွေပါလာမလဲတန်ခတ်အေးအေးယူဖို့ထောက်ခံတင်ပြချက်တချို့ပါကောင်းပါလာနိုင်ပါတယ်အဲ့ဒီကြရင်တရုတ်ကလိုက်နာမှာမဟုတ်ပါဘူးတရုတ်ကမြန်မာကိုတန်ခတ်ပိတ်ဆို့မှာမဟုတ်ပါဘူးဒီနေရာမှာအဲ့ဒီတန်ခတ်အေးအေးယူမဲ့ကိစ္စကိုအနောက်နိုင်ငံတွေကလိုက်နာကျင့်သုံးနေဆိုရင်ဒါဟာတရုတ်ဖို့မြန်မာနိုင်ငံဟာလွတ်လပ်စွာလှုပ်ဆောင်နိုင်ဖို့အခွင့်အရေးပါပဲဒါဟာမြန်မာအတွက်ကံမကောင်းတဲ့အချက်ပါပဲ
Yeah, so they are pushing through Myanmar through our Tiyuk Phak Go Pubi Yui Do Aung Tung Po Jamai Dabob Shin Ya Bo.
Well, you can say that.
Eilu Pyo Nai Ma Re. Anau Nai Ngan Dwi Ka Ro Eilu Ma Mien Ja Ba U. Taime Eilu Dabob Tay Yau Ba Re. Now, Song Tani Ma Ro, Turu Ba Lo Jine Sura, Myanmar Pi Tu Re Dabob Da Phit Ba Re.
During this visit, Chinese President is also...
Di Khi Zin Dwi Ma, Tiyuk Thamna Ga, Myanmar Nai Ngan Ga, Nai Ngan Yi Pa Di Di Nai Tui Ma Eilu Su Ba Re. Di Lo Tui Ra Ha... နိုင်ငံကောင်းဆောင်တွေပြပခီးသွားတဲ့အခါမှာလူရိုးလှုပ်ဆင်တရားဖြစ်ပါရလားဟုတ်ပါရလား
You may remember that when
သမ္မတဥပမာမြန်မာပြည်ကိုသွားတော့က NGO တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလည်းပါကောင်းပါမယ်တွေ့ကြတာမှတ်မိမှာပါဒါဟာဒီမိုကရေစီနိုင်ငံတွေအတွက်လူရိုးလှုပ်ဆင်မှာသူတို့ကတော့ဗန်မလိုက်ဘူးဆိုတာကိုပြသတာပါဒါဟာတရုတ်အတွက်တော့အသည့်အဆန်းမှာဒါပေမဲ့တရုတ်မြန်မာဆက်ဆံရေးမှာတော့ဒါကမဆန်းပါဘူးNLD အနိုင်ရကလေးကတရုတ်ကနိုင်ငံရေးပါတီတွေကိုအထူးအာရုံစိုက်ခဲ့ပါတယ်။အဲ့ပါတီတွေအများပြားကိုလည်းတရုတ်ကိုဖိတ်ခေါ်ခဲ့ပါတယ်။ဆိုတော့သူခီးစဉ်ဒီပါတီတွေနဲ့တွေ့တာသူ့အတွက်အထူးပဲရှိပါလိမ့်မယ်။ဒါပေမဲ့တရုတ်ပြည်အတွက်တော့ဒါဟာပုံစံသစ်တစ်မျိုးဖြစ်နေပါတယ
်။ And the Myanmar problem is not with the တရုတ်မြန်မာနိုင်ငံရဲ့ပြဿနာဟာနိုင်ငံရေးပါတီတွေမဟုတ်ပါဘူး။နေစားရီသားမှရှိတဲ့တိုင်းရင်းသားသဘုံအဖွဲ့တွေသာဖြစ်ပါတယ်။ဆိုတော့ဒီသဘုံအဖွဲ့နဲ့ဖြစ်နေကိစ္စကိုတရုတ်သမ္မတဟာသူရဲ့ခီးစဉ်အတွင်းမှာတစုံတရာပြည့်ရော့သွားအောင်ဆွမ်းဆောင်လိမ့်မယ်လို့ထင်ပါလား
I don't think there's a lot of advantage to him
အခုချိန်မှာဒီကိစ္စကိုသူ့အနေနဲ့ထဲထဲဝင်ဝင်ကင်တွယ်လို့အကျိုးရှိနိုင်မယ်မထင်ပါဘူးဒီပြဿနာမှာတရုတ်ကနှစ်ဖက်စလုံးနဲ့ပတ်သက်နေပါတယ်တစိတ်တေသအားဖြင့်ဒီသဘုံတွေကိုတရုတ်ကထောက်ခံနေပြီးတော့တဖက်မှာလည်းဘေကျင်းနိုင်ငံရေးယုံကတတ်တမန်တချို့ကငင်းကြေးရေးစစ်ဆက်ပွဲမှာပါဝင်နေပါတယ်တရုတ်ဟာအသွားနှစ်ဖက်ပါတဲ့ဓားကိုတုံးနေတာဖြစ်ပါတယ်ဆိုတော့ရှီကျင်းပင်ဟာငင်းကြေးရေးဖြစ်စဉ်အတွက် lip service အပြောသာရှိပြီးတော့တကယ်ဖြေရှင်းပေးမှာမဟုတ်ပါဘူ
း So why is that some people actually accuse အဲ့ဒါဘာဖြစ်လို့လဲခင်ဗျာတချို့ကတော့ပြောကြတယ်တရုတ်ဟာအထူးသဖြင့် AA ဆိုတော့တရုတ်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုမနှောင့်ယှက်သမျှသူတို့ကြိုက်တာလို့ဆိုပြီးလွှတ်ပေးထားတယ်လို့ပြောကြပါတယ် AA ကလည်းပဲတရုတ်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုကြိုဆိုတယ်လို့ကြေညာချက်ထုတ်ထားပါတယ
် As long as there is conflict it is disturbing Chinese investment
ပဋိပက္ခရှိနေတဲ့ယင်းနှိမ့်မြှုပ်နှံမှုတွေအတွက်အနှောင့်အယှက်ဖြစ်စေပါတယ် TNLA ဟာတရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းတချို့ကိုတိုက်ခိုက်ခဲ့ပါတယ်ဆိုတော့ရှင်ပြောတဲ့ကိစ္စမခိုင်မာပါဘူးယင်းနှိမ့်မြှုပ်နှံမှုတွေကလည်းပြည်ပခါသစ်တွေကိုဖြစ်စေနိုင်ပါတယ်။ဒီယင်းနှိမ့်မြှုပ်နှံမှုကဘယ်သူအမျက်ထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပြည်ပခါဖြစ်နိုင်ပါတယ်။တချို့တရုတ်ကုမ္ပဏီတွေအထူးသဖြင့်ယူနန်ကကုမ္ပဏီတွေကလက်နက်ကင်အဖွဲ့ဒေသခံစစ်ကောင်းဆောင်တွေနဲ့အပေးအယူလုပ်ပြီးတော့လက်နက်ရှိသူတွေကိုကြီးစိုးကွင်းပြူထားတာပါ။ဒါကမမှန်ကန်တဲ့လုပ်ရပါ။အရဲသားတွေစီးပွားရေးအတိုင်းအဝိုင်းတွေကသာဆုံးဖြတ်တင်ပါတယ်။
Talking about the investment, what about the job shoe? The yini myo na mu na pat sat pi lo sat sat pyo yin di job shoe ma lou nei ya yini myo na mu go belo myin ma le. Tshu a di long ga ni ha shin do nai phit ni lo song sat ja ba le. Aku go belo pyaung lae twa nai ba le. Tayuk samana yauk la de kha ma di kisa.
There's two different issues there. There's the port.
Di nya ma a chang ya na khu shi ba le. Job shoe sai gan ne a thu si bwa yi song lo phit ba le. A thu si bwa yi song ga ro a sin ne phit ni ba bi.သဘောတူညီမှုလက်မှတ်ထိုးပြီးပါပြီ။ကုမ္ပဏီတွေကလည်းသဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးသုံးသပ်လေ့လာမှုတွေအစိုးရကသတ်မှတ်ထားတဲ့အတိုင်းလုပ်နေကြပါပြီ။ဒီကိစ္စသဘောတူညီချက်ကိုရှီကျင်းပင်ကတရားဝင်လက်မှတ်ထိုးလိုက်မယ်ထင်တယ်။အကြောက်ဖြူအထူးစီးပွားရေးဇုံကိစ္စကိုပြောတာပါ။စိတ်ကန်းကိစ္စမဟုတ်ပါဘူး။စိတ်ကန်းကိစ္စဟာဦးသိန်းစိန်လက်မှတ်ရေးထိုးထားခဲ့တာနဲ့လုံးဝပြောင်းလဲသွားပါပြီ။
Yes, why the pot is that a Sikang Kisa, Inyat Namudia, Shwamuyi, Mahabyuha, Kisa, and Sessan, and Sessan, and Sessan, and Sessan, and Sessan.
Well, you could say that, but...
Hello, Biolo Yaware. Aku Akha, Diyo Udwa, Sikang, and Miyaji Shini, Biyo. Daha Diyo Udwa, Nau Sikang, Daku, Pila, Mawa. Mulaga, Sikang, Gere, Dain, Mahabyuha, Sikang, Daku, Lo, Tama, Matimau. Baja, Lesura, Aku, Mude, Aku, Mude, Go, Asin, Lese, Lone, Apsi, Bari. But, Tama, Sikang, Dain, Dain, Bari.ကျွေးမိကိစ္စကိုလည်းယင်းနှိမ့်မြုံနယ်သူတွေကကင်တွယ်ရတာဖြစ်ပါတယ်။ပြီးတော့အဆင့်တစ်ဆင့်စီဟာရေရှည်တည်တံ့ပြီးတော့အကျိုးရှိမှနောက်တစ်ဆင့်ကိုတက်နိုင်မှာဖြစ်ပါတယ်။အထူးစီးပွားရေးဇုံကတော့စီးပွားရေးကုန်သွယ်ရေးစတာတွေ ဖွံ့ဖြိုးရေးအတွက်ဖြစ်ပြီးတော့မြန်မာပြည်ဖြတ်အဝေးပြေးလမ်းနဲ့အတူလာမယ်ယထာလမ်းအတွက်အကြောင်းပြစရာလည်းဖြစ်ပါတယ
် Burmese people actually they don't like China they ရှင်းရှင်းပြောရင်မြန်မာပြည်သူတွေဟာတရုတ်ကိုမကြိုက်ကြဘူးအမေရိကန်ကိုတရုတ်နဲ့ဆိုင်ပူပြီးတော့နှစ်သက်ကြပါတယ်ဆိုတော့ဒီညမှာမြန်မာနိုင်ငံတရုတ်ဘက်ကိုသိရောက်မှတော့အမေရိကန်ကဘာကြောင့်ဝင်မကယ်တာလဲဘာကြောင့်မြန်မာကိုဒီညမှာဝင်မကူသလဲလို့လူတွေကစဉ်းစားကြပါလိမ့်မယ်ပရက်စတာဘာပြောချင်ပါလဲ
Well, first you have to consider geography.
ပထမဦးဆုံးပထဝီအနေအထားကိုကြည့်ရမှာပါ။ပြောင်းလဲလို့မရနိုင်ပါဘူး။ကျမတို့အမေရိကန်ကကမ္ဘာကြီးရဲ့တခြားတစ်ဖက်မှာပါ။မြန်မာနိုင်ငံနဲ့ကျမတို့ဟာနေဆက်ချင်းရှည်ရှည်လည်လည်ထိစပ်နေရမှာမဟုတ်ပါဘူး။တရုတ်နဲ့ရာစုနှစ်ပေါင်းများစွာအပြန်အလှန်ထိတွေ့ဆက်ဆံမှု၊ရည်ကြီးမှုကြီးဆက်နွယ်မှုတွေရှိခဲ့ပါတယ်။ကျမတို့နဲ့ကအဲ့လိုမဟုတ်ပါဘူး
။ But in case of Sweden, တောင်တရုတ်ပင်လယ်ကြတော့တောင်တရုတ်ပင်လယ်နဲ့အမေရိကန်နဲ့အဝေးကြီးပဲ။အဲ့မှာကြတော့အမေရိကန်ကတော်လေးထက်ထက်ဝင်ပါဝင်နေပါလားပရစ်စတာ
We have interest there I don't dispute that
ကျမတို့ရဲ့အကျိုးစီးပွားအိမ်မှာရှိနေပါတယ်ဒါကိုကျမမငင်းပါဘူးမြန်မာနဲ့ကျမတို့ကတရုတ်တို့နဲ့လိုဆက်ဆက်ရေးမရှိပါဘူးပထဝီအနေအထားကြောင့်နောင်လည်းမရှိနိုင်ပါဘူးဒါပြင်အမေရိကန်ရဲ့ယင်းနှိမ့်နယ်မှုတွေကစီးပွားရေးရှုထောင့်ကစဉ်းစားတဲ့ယင်းနှိမ့်နယ်မှုပါအခုဟာမြန်မာစီးပွားရေးဝန်ကျင်ဟာအမေရိကန်ကုမ္ပဏီတွေလိုအပ်တဲ့အဆင့်မရှိပါဘူးဒါပေမဲ့အခုခါမြန်မာနိုင်ငံမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေအများကြီးရှိနေပါတယ်။ဥပမာဆဲဖုန်းတာဝါတွေ၊နေစွမ်းအင်ကုမ္ပဏီတွေစတာတွေရှိပါတယ်။ဒါပေမဲ့လည်းလွယ်ကူတဲ့စီးပွားရေးဝန်ကျင်တော့မဟုတ်ပါဘူး။ NLD လက်ထက်မှာတိုးတက်လာပေမဲ့လည်းနိုင်ငံတကာအဆင့်မမီသေးပါဘူး။ဒါအပြင်တရုတ်ရင်းနှီးမြှုပ်နှံမှုတွေများလာလေလေအနောက်နိုင်ငံတွေစီးပွားရေးလောကဝင်ရောက်ဖို့ခက်ခဲလာလေလေဖြစ်မှာပါ။
Okay, then very briefly any suggestion မြန်မာနိုင်ငံအနေနဲ့ဒီတရုတ်နဲ့အနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်တို့ရဲ့အကြမ်းမှာပေါ့လေကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုလည်းမထိခိုက်စေရအောင်ဘယ်လိုထိန်းချုပ်သွားသင့်လဲဆိုတာကိုပရစီလာအကြံပေးပါရှင်ဘယ်လိုများအကြံပေးခြင်းပါလဲခင်ဗျာ
Well it's really a long term question the more that Burma heads towards democracy and
ဒါဟာတကယ်ရည်ရှိကိစ္စတည်းရပါမြန်မာနိုင်ငံဟာဒီမိုကရေစီရဲ့အဆောက်အုံတွေများများတည်ဆောက်ပြီးတော့ဒီမိုကရေစီဘက်ကိုရွေးလာလေလေတရုတ်ထက်ပိုပြီးတော့အနောက်နိုင်ငံတွေနဲ့ပိုပြီးတော့နှိစက်လာလေလေဖြစ်လာပါလိမ့်မယ်။ပြီးတော့စစ်တပ်နောက်ဆုတ်သွားဖို့လည်းလိုပါတယ်။သူတို့ကြီးစိုးမှုဟာတိတ်ကိုများပြားထင်ရှားပါတယ်။စီးပွားရေးအပေါ်မှာလည်းကြီးစွာရိုက်ခတ်ပါတယ်။ပြည်ပခါတွေကလည်းတိုင်းပြည်အနှံဖြစ်နေလို့ယင်းနှိမ့်နှံဖို့အခက်အခဲဖြစ်စေပါတယ်။စစ်တပ်ကလည်းပြည်ပခါကိုဖိရှင်းမဲ့နဲ့ပိုပိုပြီးတော့ကြီးထွားအောင်သာလုပ်နေပါတယ်။သူတို့တကယ်ပဲအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းခြင်းနဲ့ရည်ရှိဆက်ဆံခြင်းနဲ့ဆိုရင်ငြိမ်းချမ်းသောဒီမိုကရေစီလမ်းကိုရှောက်လန်းရပါလိမ့်မယ
်။ Let me add one very quick ခတ်တူမေယွန်တခုဆက်မေးခြင်းပါလေ။ Saudi Arabia နဲ့ကြတော့ American က Imminent Plan Number 3နေပါလား။တကယ်တော့ Saudi Arabia ဟာလည်းဒီမိုကရေစီနဲ့ Imminent အနှံ့ဝေးပြီးတော့လူ့အခွင့်အရေးခေါင်းမာတဲ့အဖွဲ့အစည်းတစ်ခုပါပဲ
။ I think you overstated the case.
ရှင်ကဒီကိစ္စကိုနည်းနည်းပိုပြောရဲလို့ကျွန်မထင်ပါတယ်။လူတွေလည်းအထူးအာရုံစိုက်တဲ့ကိစ္စဖြစ်ပါတယ်။ဆော်ဒီနဲ့အမေရိကန်ဆက်ဆံရေးအရေးပါမှုကိုလည်းလူတွေကချဲ့ထွင်ပြီးတော့ပြောကြပါတယ်။ဆော်ဒီအာရေဗျဟာကမ္ဘာကြီးအတွက်အဓိကရည်နံရရှိစေတဲ့ဒေသဖြစ်ပါတယ်။နှစ်ပေါင်းများစွာလည်းမဟာဗျူဟာအချက်ချာအဖြစ်အာရုံစိုက်ခံခဲ့ရတာပါ။ဒါဟာအဆမ်းမဟုတ်ပါဘူး။လက်ရှိထရမ့်အစိုးရကဆော်ဒီအာရေဗျကိုပို့ပြီးတော့အာရုံစူးစိုက်စရာဖြစ်အောင်လုပ်နေတယ်လို့ကျွန်မထင်ပါတယ်။ဆက်ဆံရေးကပြောင်းလဲလာတာမဟုတ်ပါဘူး။ဒါပေမဲ့ဒီဆက်ဆံရေးဟာကျေပြင်းတဲ့နိုင်ငံရေးဆက်ဆံမှုမျိုးမရှိပါဘူး။သဘောထားတိုက်ဆိုင်မှုမျိုးမရှိပါဘူး။သူတို့ဟာဒီမိုကရေစီမဟုတ်ပါဘူး။ပြည်ထောင်အခက်အခဲကြီးမားတဲ့နိုင်ငံမှာတိတ်ပြီးတော့ထိလွယ်ရှလွယ်တဲ့လူအဖွဲ့အစည်းပါအခြေမခိုင်ပါဘူး။ရေနံနဲ့ဘင်းမိသားစုအပေါ်မှာအခြေခံထားတာပါ။ဒါကြောင့်အမေရိကန်နဲ့ဆော်ဒီဆက်ဆံရေးကိုပိုမတွက်သင့်ပါဘူ
း။မြန်မာရေးဆွေးနွေးခန်းကိုနားဆင်ကြရတာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလံမီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မယ်ဒုတိယပိုင်းနိုင်ဝဲမှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။မြန်မာငင်းငင်းရေးအတွက်အတိတ်နမိတ်ကောင်းတွေပေါ်ထွက်လာပြီလားငင်းငင်းရေးလုပ်ငန်းစဉ်ရဲ့တကယ့်အခြေအနေမှန်ကရောဘယ်လိုရှိပါသလဲဆိုတာကိုဆွေးနွေးတင်ပြပေးသွားမှာပါမအင်ဂျင်နိုင်ကအကူကြီးတင်ဆက်ပေးထားပါတယ်ရှင
်အခုလ၈ရက်နေ့ကနေပြည်တော်မှာရှစ်ကြိမ်မြောက်တနင်္ဂနွေလုံးပြစ်ခတ်တက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထယ်ဖို့မှုဆိုင်ရာညှိနှိုင်းအစည်းအဝေးGICM ကိုကျင်းပခဲ့ပါတယ်။အစည်းအဝေးကိုအစိုးရဘက်ကနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်ခဲ့ပြီးတပ်မတော်ဘက်ကတော့ဒုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးဆိုဝဲတက်ရောက်ပါတယ်။ NC လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေဘက်က RCSS SSA ရှမ်းလက်ထက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်နဲ့တပ်ဖွဲ့အသီးသီးကခေါင်းဆောင်တွေတက်ရောက်ကြပါတယ်။ဒါဟာအစိုးရတပ်မတော်နဲ့ NC လက်မှတ်ထိုးတိုင်းသားအဖွဲ့တွေကြားတနစ်ကြော်ကြောင်တရားဝင်ဆွေးနွေးပွဲတွေရက်ဆိုင်နေရာကနေပြန်လည်စတင်နိုင်တဲ့အစည်းအဝေးဖြစ်ခဲ့သလိုအချက်၈ချက်သဘောတူညီချက်ရပြီးအောင်မြင်တဲ့အစည်းအဝေးတစ်ခုအဖြစ်တက်ရောက်သူအားလုံးမှတ်ချက်ချခဲ့တဲ့အစည်းအဝေးလည်းဖြစ်ခဲ့ပါတယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကနှစ်ဦးနှစ်ဖက်ကြားထဲမှာနားလည်မှုပိုပြီးရှိလာခြင်းနဲ့တက်ရောက်တဲ့တက်ရောက်ယုံကြည်မှုရှိလာတာကိုပြတဲ့အစည်းအဝေးဖြစ်ခဲ့ကြောင်းငြိမ်းချမ်းရေးဖြစ်စဉ်အတွက်အဲ့ဒီအစည်းအဝေးဟာအင်တာကောင်းတဲ့နမိတ်ဖြစ်တဲ့အကြောင်းချီးကျူးပြောဆိုခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပြောသလိုမြမညီငယ်ရေးလုပ်ငန်းစဉ်မှာတကယ်ပဲအတိတ်နမိတ်ကောင်းတွေပေါ်ပေါက်နေပြီလားညီငယ်ရေးလုပ်ငန်းစဉ်ရဲ့တကယ်အခြေအနေမှာဘယ်လိုမျိုးလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ဂရုပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်
စီဝင်းမှာသဘောတူညီချက်၈ချက်ရခဲ့တယ်လို့ဆိုပါတယ်။အဲ့ဒါတွေကတော့စတုတ္ထအချိန်မြောက်27ရာစုပင်လုံညီလာခံကို2020ပြည့်နှစ်ရဲ့ပထမ၄လအတွင်းကျင်းပဖို့ပြည်ထောင်စုညီငယ်ရေးဆွေးနွေးမှုပူတွဲကော်မတီ UPDJC နဲ့တစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူတွဲစောင့်ကြည့်ရေးကော်မတီ JMC အစည်းအဝေးကိုနှစ်လအတွင်းကျင်းပဖို့နှစ်ဖက်တပ်ပိုင်းဆိုင်ရာတာဝန်ရှိသူတွေကြားအပြစ်ရက်ခိုင်မာရေးဆက်ဆွေးနွေးကြဖို့ NCA အကောင့်ထယ်ဖော်မဲ့ပုံစံကိုနှစ်ဦးနှစ်ဖက်ဆက်ဆွေးနွေးကြဖို့2020ပြည့်အလွန်မှာဆက်ပြီးဆောင်ရွက်ရမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်ဆင့်ကိုတက်မှတ်ပြီးအဆင့်လိုက်အကောင့်ထယ်ဖော်ကြဖို့တီထောင်စုသဘောတူစာချုပ်အပိုင်း၃မှာပါဝင်မဲ့အချက်တွေကိုဆွေးနွေးကြဖို့ NCA အဓိကဖွင့်ဆိုချက်တွေကိုဆက်ပြီးညှိနှိုင်းကြဖို့ NCA စာချုပ်ထဲကိုအခြားသောလက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ထိုးလာစေရေးစူးစမ်းကြဖို့စတာတွေဖြစ်ပါတယ်။သဘောတူညီချက်တွေကိုလေ့လာကြည့်ရင်ရှေ့လုံငန်းစဉ်တွေနဲ့ပတ်သက်လို့အချိန်ဇယားတွေချမှတ်ထားတာတွေ့နိုင်ပါတယ်။ထူးခြားချက်ကတော့2020ပြည့်တဲ့မှာ27ရာစုပင်လုံနီလာကန်တစ်ချိန်လောက်ပဲလုပ်ဖို့ရထားတာတွေ့ကြရပါတယ်။အကြောင်းကတော့2020နှောင်းပိုင်းလောက်မှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရှိနေပြီးအဲ့ဒီမတိုင်ခင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်လှုပ်ရှားမှုတွေရှိနေမှာမို့နီလာကန်တစ်ချိန်အတွက်လောက်ပဲရထားတာလို့သိရပါတယ်။တစ်ဆက်တည်းပါဝင်တာကတော့2020အလွန်မှာလုပ်ကြမယ့်လုပ်ငန်းစဉ်တွေကိုညှိနှိုင်းချမှတ်အကောင့်ထဲပေါ်ကြဖို့ပါ။
ဒီချက်တွေကိုကြည့်ရင်အရင်ကဒုံဆန်းစုကြည်ပြောဆိုခဲ့မှုတဲ့တနှစ်ကို27ရာစုပင်လုံငင်းချင်းညီလာခံကြီးတွေဖျားမြ3ချိန်လောက်လုံနိုင်အောင်ကြိုးစားမယ်အဲ့လိုကျင်းပနိုင်ခဲ့ရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်လို့သဘောတူညီချက်အတော်များများရလာမှာဖြစ်ပြီး2020ရောက်ရင်ငင်းချင်းဆွေးနွေးပွဲတွေအခြေခံအဆင့်ပြင်းပြောင်းသလောက်ဖြစ်နေလိမ့်မယ်လို့မျှော်လင့်ခဲ့မှုပါတယ်အလားတူတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကလည်းပြောဆိုခဲ့ပါသေးတယ်အခုသူတို့နှစ်ယောက်ပြောဆိုမျှော်မှန်းခဲ့တဲ့2020မှာငြိမ်းချမ်းရေးဆွေးနွေးပွဲတွေအခြေခံအဆင့်လောက်ပြီးမြောက်ဖို့မဖြစ်နိုင်တော့ဘူးဆိုတာသိကြသွားခဲ့ပါပြီ။ဒါကြောင့်လဲ2020အလွန်အထိအချိန်ဇယားဆွဲအကောင့်ထည့်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။ဒါကိုကြည့်ရင်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဘယ်အချိန်လောက်ပြီးမြောက်နိုင်မလဲဆိုတာဘယ်လို့မှမှန်းဆလို့မရနိုင်သေးဘူးဆိုတဲ့အဖြစ်ထွက်လာပါတယ်။တကယ်လဲရခိုင်အေးအပါဝင်လက်နက်ကိုင်တပ်ဖွဲ့တချို့နဲ့တိုက်ပွဲတွေဖြစ်ပွားနေသေးတာအပြစ်ရစာချုပ်ချုပ်နိုင်ဖို့မလွယ်ကူသေးတာတိုက်ခိုက်မှုတွေမရှိပေမဲ့လည်း NCA စာချုပ်ထဲလက်မှတ်ဝင်ထိုးဖို့ငင်းဆန်နေသေးတဲ့အဖွဲ့တချို့ကြံနေသေးတာစတာတွေကိုကြည့်ရင်ငင်းကြိုင်းလုပ်ငန်းစဉ်အချိန်ကြာရှည်မယ်ဆိုတာအသိမှတ်ပြုဖို့လိုလာပါပြီ
။ငင်းကြိုင်းလုပ်ငန်းစဉ်ကြာရှည်မယ်ဆိုတာအသိမှတ်ပြုပြီးပြီဆိုရင်တော့အဲ့ဒီလိုရှည်လျားတဲ့အချိန်ကာလတစ်လျှောက်တိုင်းသားပြည်သူလူထုရဲ့လုံခြုံရေးအသက်အိုးအိမ်စည်းစိမ်ကာကွယ်ရေးဘဝတွေပြန်လည်ထူထောင်ရေးဒေသဖွံ့ဖြိုးရေးစတာတွေကိုဦးစားပေးလုပ်ဖို့လိုပါလိမ့်မယ်။တကယ်တော့လက်နက်ကင်ထားတဲ့အဖွဲ့တွေနိုင်ငံရေးအရာပြည်လဲကြမှစစ်ဘေးရှောင်တိုင်းသားပြည်သူတွေနေရက်ပြန်ရေးမိုင်းရှင်းလင်းရေးဘဝတိုးတက်ရေးဒေသဖွံ့ဖြိုးရေးစပြီးလုပ်ရမယ်ဆိုတာမျိုးကတော့တဘာဝလည်းမကြသလိုတိုင်းသားပြည်သူတွေအကျိုးဆောင်ရွက်ဖို့အချိန်အများကြီးနောက်ကျသွားပါလိမ့်မယ်။ဒါကြောင့်ငင်းငယ်လုပ်ငန်းစဉ်မှာ NCA လက်မှတ်ထိုးအဖွဲ့တွေနဲ့ဆွေးနွေးတဲ့အပိုင်းတိုက်ခိုက်မှုဖြစ်ပွားနေတဲ့အဖွဲ့တွေနဲ့အပြစ်ရဲ့စာချုပ်ချုပ်ဖို့ညှိနှိုင်းတဲ့အပိုင်းဝါနဲ့မိုင်းလာအပါဝင်အပြည့်ရထားတဲ့အဖွဲ့တွေ NCA စာချုပ်ထဲပါဝင်ဖို့ကြိုးစားတဲ့အပိုင်းသုံးပိုင်းရှိရမှာတိုက်ခိုက်မှုဖြစ်ပွားနေတဲ့အဖွဲ့တွေနဲ့အပြည့်ရနိုင်ရေးကိုအရေးအကြီးဆုံးပြဿနာဖြစ်သတ်မှတ်ပြီးအထူးကြိုးစားညှိနှိုင်းဖြေရှင်းမှုလိုပါတယ်မြန်မာနိုင်ငံအတွက်အရေးကြီးဆုံးလိုအပ်ချက်ကတော့ငြိမ်းချမ်းရေးရတာမရတာနိုင်ငံရေးအရသဘောတူညီချက်ရတာမရတာအသာထားပြီးအရင်ဦးဆုံးတနက်တန်တွေဆဲသွားဖို့လိုပါတယ်။အဲဒီနောက်မှာမှအပြစ်ရခိုင်မာအောင်တိုင်းရင်းသားတွေဘဝပြန်လည်တည်ဆောက်ရေးဖွံ့ဖြိုးတိုးတက်ရေးတွေအကောင့်ထည့်ဖော်ရင်းနိုင်ငံရေးပြဿနာပြေလည်အောင်စိတ်ရှည်ရှည်နဲ့စပွဲဝိုင်းပေါ်မှာညှိနှိုင်းသွားကြဖို့ပဲဖြစ်ပါတယ
်။အစိုးရအနေနဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးနောက်ထပ်လုပ်နိုင်တာကတော့ရတဲ့အနေထားအောက်ကနေတိုင်းသားဒန်းတူအခွင့်အရေးပေးတာ2008ဖွဲ့စည်းပုံပြင်ရေးကိုမလုပ်နိုင်သေးသည့်တိုင်ကိုအာဏာရထားတဲ့အနေထားအောက်ကနေပဲဖက်ဒရယ်ပြည်တော်စုအနှစ်သာရပေါ်လွင်လာအောင်အကောင့်ထည့်ဖော်ပေးဖို့ပါပဲအလားတူတပ်မတော်ဘက်ကလည်းတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုလိုလားတဲ့ဆိုရင်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုတကယ်ပဲတည်ဆောက်ချင်တယ်ဆိုရင်အဲ့ဒီပုံစံနဲ့ကိုက်ညီအောင်2008ဖွဲ့စည်းပုံပြင်ရမှာ NLD ဆိုရတဲ့ပူးပေါင်းဆောင်ရွက်ဖို့သင့်ပါတယ်အခုဆိုရင်2016မှာအာဏာရပြီးတက်လာတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့အနေနဲ့ငြိမ်းချမ်းရေးကိုစိတ်ကူးရည်ပြီးတိဆောက်လို့မရနိုင်ဘူးဆိုတာလက်တွေ့ကြုံခဲ့ရပြီးပါပြီ။ဒီအတွက် NLD အနေနဲ့ငြိမ်းချမ်းရေးကောင်ထယ်ဖော်ရမှာဦးဆောင်ခဲ့သူတွေလုပ်ငန်းအောင်မြင်မှုမအောင်မြင်မှုစတာတွေကိုပြန်သုံးသပ်ပြီးတကယ်လက်တွေ့ကျတဲ့ချင်းကန်ဒီအစ်စ်တွေနဲ့အပြောင်းလဲလို့အကောင်ထယ်ဖော်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။
တဲ့င်းစာဆရာစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အပြီးမှာတော့လာမယ့်အင်္ဂါညတိုင်းရိုက်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။မော်လင်ဂါလူခွေရင်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့အထူးကိုယ်စားလှယ်တွေတောက်လျှောက်ခန့်လာရမှာအခုတာဝန်တက်တန်းကုံဆုံးတော့မဲ့တောင်ကိုရီးယားနိုင်ငံသူပရော်ဖက်ဆာရန်ဟီလီဟာမြန်မာပြည်သူတွေကြားမှာတော့အတော်လေးငြင်းပွားစရာဖြစ်ခဲ့ပါတယ်။စစ်စွာလက်ထက်အရင်ကုလသမဂ္ဂလူခွင့်ကူစလီနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုရခဲ့ပေမဲ့မစ်ရန်ဟီလီလက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိသလိုပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်ညံခဲ့ပါတယ်။ရ ेंजर ရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့အယတားအစိုးရအသစ်ဂျာဆက်ဆန်ကြီးကလည်းအတော်မပြည့်မဖြစ်ရှိခဲ့တာပါ။ဒါကြောင့်မလို့ခုလာမယ့်အင်္ဂါနေ့တိုင်းရိုက်လီလိုင်းအစီအစဉ်မှာတော့တာဝန်သက်တမ်းကုံဆုံးတော့မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစလီရဲ့လှုပ်ရှားမှုရပ်တည်မှုစရိုက်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမြလို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။
အင်္ဂါနေ့တိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်အခုတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြီးမှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးသောရရှင်တွေရေးလာတဲ့မှတ်ချက်တွေပြောပြပေးခြင်းပါတယ်။ခင်မောင်လင်းဆိုတဲ့သောရရှင်ကမင်္ဂလာပါ VOA အဖွဲ့သားတွေအားလုံးလိုရာဆန္ဒပြေကြပါစေတဲ့။ Messenger ကနေပြီးတော့ဆုတောင်းပေးလာတာပါ။ ဘန်ကောက်ကကိုငယ်လေးကလည်း Messenger ကပဲစာရေးလာတာပါ။မင်္ဂလာပါ VOE အချိန်နဲ့တပြေးညီသတင်းတွေနဲ့ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဗျာ။သတင်းတွေကို Facebook နဲ့တစ်စစ်နားထောင်ရပါတယ်။ VOE ဝိုင်းတော်သားတွေအားလုံးနှစ်သစ်မှာအောင်မြင်မှုတွေရနိုင်ကြပါစေတဲ့။ကျေးဇူးပါကိုငယ်လေး။ကိုငယ်လေးအတွက်လည်းမင်္ဂလာရှိတဲ့နှစ်သစ်တစ်နှစ်ဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်။ရန်ကုန်ဘူဟာဆိုတဲ့တော်ရရှင်ကတော့ကျေးဇူးအများကြီးတင်ပါတယ်ဒီတသက်မရောက်နိုင်တဲ့လူပြည်ကလူချမ်းသာတွေရဲ့အမခံတိုးတက်မှုတွေကိုဖုန်းတစ်လုံးလောက်ချမ်းသာတဲ့ကျုပ်တို့တွေကြီးကွင်ရလို့ပါထုံးလွင့်ပေးတဲ့သူတွေနှစ်တကာစာပြီးတော့အောင်မြင်ချမ်းသာမှုတွေအလင်းမြင်သိမ့်ပိုင်နိုင်ကြပါစေတဲ့ဟုတ်ကဲ့ပါကျွန်တော်တို့လွှင့်ပေးတာနဲ့ရတဲ့ဆုတောင်းမတန်ပါဘူးเนาะကျွန်တော်တို့ကဒီ2019ကနေ2020နှစ်တစ်ကူးချိန်မှာကမ္ဘာမျိုးကြီးအတီးတီးမှာဘလိုမျိုးနှစ်တစ်ကူအချိန်ကိုဆင်နွှဲကြလဲနှစ်တစ်ကူပွဲတော်တွေဘလိုကျင်းပလဲဆိုတာကိုဓာတ်ရိုက်ဒါမှမဟုတ်ねသတင်းတွေကနေပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါကိုကြည့်ပြီးတော့ဒီရန်ကုန်ဘူဟာဆိုတဲ့တော်ရရှင်ကျေးဇူးတင်စကားရေးလာတာပါကျွန်တော်တို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုကြည့်ပြီးတော့ရေးလာတဲ့တော်ရရှင်တွေထဲမှာတော့အချစ်ကိုမုန်းတဲ့ကျွန်တော်ဆိုတဲ့တော်ရရှင်ကဘာတွေပြောသွားလဲသိရင်ပြန်ပြောပြပေးပါလားကျွန်တော်တိတ်ပြောနားမလဲလို့ပါတဲ့ခုနက live ပါလို့ပြောလာပါတယ်ဟုတ်ကဲ့ဘလို့အကြောင်းအရာမျိုးလဲဆိုတော့အခုနားထောင်နေတဲ့သောရရှင်နဲ့နည်းနည်းပဲဟေးလေးဖြစ်ပါလိမ့်မယ်နော်သူ့လိုပဲဒီအကြောင်းအရာကိုပဲရေးထားတဲ့သောရရှင်နောက်တစ်ယောက်ကလည်းရှိပါတယ်ဗမာကြီးဆိုတဲ့သောရရှင်မှာသူကနည်းနည်းပို့ပြီးပြပြဆုံဆုံးရေးလာတာပါ President Donald J. Trump American သမ္မတ Donald Trump ရဲ့ Iran နဲ့ပတ်သက်ပြီးတော့နိုင်ငံကိုတိုက်ရိုက်မိန့်ခွန်းပြောကြတာကိုဘာသာပြန်ပြီးတော့တိုက်ရိုက်လွှင့်ပေးတင်ပါတယ်VOA Burmese News ကအမေရိကန်ကအခြေစိုက်တဲ့သတင်းဌာနဖြစ်လို့ပါတဲ့ဟုတ်ကဲ့ပါကိုဗမာကြီးကျမတို့ဒီမိန်ကွန်းကိုပဲကောက်နှုတ်ပြီးတော့ဒီသမရမိန်ကွန်းပြပြခြင်းပဲကျမတို့မြန်မြန်လေးလင်းလင်းမြန်မြန်ထုတ်လွှင့်ပေးပါတယ်နော်ဒါပေမဲ့ဒီလိုမျိုးသမရကနေပြောနိုင်ငံတော်ကိုဓာတ်ရိုက်မိန်ကွန်းပြောကြားနေတဲ့အချိန်မှာတော့ကျမတို့ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ကဒီဘာသာပြန်ဖို့ဆိုတာတိတ်ပြီးတော့မဖြစ်နိုင်ပါဘူးအဲ့လိုမျိုးမိန်ကွန်းတွေကိုမမမင်းဘာသာပြန်ဖို့ဆိုရင်တော့ဒီမိန်ကွန်းစာသားပေါ့နော်အဲ့ဒါကိုကြိုတင်ပြီးတော့ဘာသာပြန်ထားပြီးတော့မှတိုက်ရိုက်ထုတ်လွှင့်ပေးလို့ရမှာမျိုးဖြစ်ပါတယ်ကျမတို့အခုရှိနေတဲ့ American ပြည်ထောင်စုမှာကသမရကပြောသွားတဲ့မိန်ကွန်းကိုကျမတို့တိုက်ရိုက်လာတော့မှအားလုံးနဲ့တပြေးညီတူတူနားထောင်ရတာဖြစ်ပါတယ်ဒါပေမဲ့ခုနပြောသလိုပဲဒီမိန်ကွန်းပြပြချင်းကျမတို့ကောက်နှုတ်ပြီးတော့ဘမလို့ပြန်ပြီးတော့လည်းတင်ပေးပါရယ်နော်ဗီဒီယိုကိုကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့သူ့ရဲ့ရှူထောင်သူ့ရဲ့အမြင်ကိုလည်းဖော်ပြပေးချင်ပါတယ်။ကျမတို့ဒီမြန်မာနိုင်ငံကိုလာရောက်တဲ့တရုတ်သမ္မတရှီကျင်းပင်ခီးစဉ်မဆခင်ပေါ့လေ။တရုတ်သမ္မတရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ VOE ကနေပြီးတော့ဆွေးနွေးခံထုတ်လွှင့်ပေးခဲ့ပါတယ်။သုံးသက်ဆွေးနွေးချက်ဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံကပြည်ရင်းစစ်မှာအသွားနှစ်ဖက်ရှိတဲ့ဓာတ်လို့ကြင်သုံးနေပြီးတော့အခုသမ္မတရှီကျင်းပင်ရဲ့ခီးစဉ်မှာလည်းမြန်မာနိုင်ငံရဲ့ပြည်ရင်းစစ်ကိစ္စပြည်လည်ရေးအတွက်ထိထိရရောက်လှုပ်သွားလိမ့်မှာမဟုတ်ဘူးဆိုပြီးတော့မြမအရေးစောင့်ကြည့်တဲ့နိုင်ငံသားတန်တမန်ဟောင်းတဦးဖြစ်တဲ့ American တန်အဖွဲ့အကြီးကဲဟောင်း Pressler Club ပြောကြားသွားခဲ့တာရှိပါတယ်ဦးကျော်စန်တာနဲ့ဆွေးနွေးသုံးသပ်ချက်မှာဖြစ်ပါတယ်အဲ့ဒီအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့တော်ရရှင်က
ပြောတော့လဲဟုတ်တယ်လို့ပါပဲမြန်မာနိုင်ငံရဲ့ပထဝီအနေထားကအရှင်းနဲ့အနောက်လို့ပြောစရာဖြစ်နေတာပါတရုတ်နဲ့အမေရိကန်နိုင်ငံတို့ခုဟာကွန်မြူနစ်နဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ကြသလိုကွန်မြူနစ်ကဈေးရောက်သလိုငါးမှုတမတ်ကအစချပြီးအကျိုးရလတစ်ခုအတွက်ပဲမက်တက်သလိုဒီမိုကရေစီကတော့စေယုံကြီးတွေအတီတကျစောက်ပြီးရေရှည်အကျိုးအမြတ်အတွက်ပဲစီးပွားလှုပ်တတ်ကြပါတယ်ဒါပေမဲ့ရေမြေတောတောင်သဘာဝနဲ့တရားစတာထွက်ရှိမှုရယူသိမ့်ပိုက်မှုကတော့တူပါတယ်အဲပို့ဆိုတာကအရှင်းတဝက်အနောက်တဝက်နှုံဖြစ်မဖြစ်တော့မသိပါဘူးမြန်မာကတော့ကိုကျိုးမကြံစီးပွားပြည့်တယံဇရကုံနာတောင်အတိမူဝင်ဖြစ်ကြတော့မှကျင်းသေးပါပဲရသလောက်ကိုစားပြီးတယောက်ပြည့်တယောက်ထောက်ပြည်ရင်းစစ်ဖြစ်လို့ကောင်းနေပါလေဦးမယ်ခုထိလက်နဲ့ဝယ်လို့ရသည်ဖြင့်တယံဇရရောင်းလို့ရသည်ဖြင့်တငယ်ချင်းလိုအပြန်အလှန်စကားပြောလို့ရနေသည်ဖြင့်ကတော့အချင်းချင်းရံဖြစ်လို့ကောင်းနေကြအောင်ပါအခုထိစီးပွားရေးကိုဗန်းပြပြီးနေချဲ့တာမမြင်နိုင်ကြသေးပါဘူးတန်ပြေကတက်ရှိတရိတ်ဆန်သမကလူသားအရေးအမြင့်ဖွံ့ဖြိုးတိုးတက်မှုတွေအားလုံးကုန်ပြီးမွဲပြာကြမှနောင်တတစ်ခုရကြပါမလားလို့အညာတရရဲ့အတွေးလေးပါပြောကြည့်တာပါတနတ်မမဲ့ဗီတိုအာနာမမဲ့ခင်မင်းရင်းဆွဲမပြည့်နေချင်းစိတ်လေးပဲဖြစ်မိပါတယ
်တရုတ်တွေအနေနဲ့မြန်မာနိုင်ငံကိုဟိုအလွန်မဲအမျက်မထုတ်ဖ ೇನೆ အိန္ဒိယချင်းမိတ်ဆွေနိုင်ငံအဖြစ်နဲ့မိတ်မပြည့်ရေရှည်လက်တွဲသွားနိုင်ရင်တိတ်ပြော့ကောင်းပါလိမ့်မယ်ဆိုပြီးဒီတော်ရရှင်သူ့ရဲ့နိုင်ငံရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်အခုလိုပဲမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူရဲ့အမြင်ကိုရေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့မိချီလာကသောရရှင်ဥစိန်မောင်ဖြစ်ပါတယ်
။တရုတ်ရဲ့စီးပွားရေးမဟာဗျူဟာမှာအိန္ဒိယနဲ့ဖြစ်အဆအဆလိုအပ်နေတဲ့နိုင်ငံလိုက်ဖြစ်တဲ့မြန်မာနိုင်ငံကိုအသုံးချဖို့လိုအပ်တဲ့စိတ်ပိုင်းတစ်ခုဖြစ်တရုတ်ကကင်ထားခြင်းလို့ယူဆရပါတယ်။တ တရုတ်ရဲ့အရေးကြီးဆုံးဖြစ်တဲ့စီးပွားရေးနဲ့နိုင်ငံရေးပေါင်းစပ်မဟာဗျူဟာဖြစ်တဲ့ကမ္ဘာလမ်းစီမံကိန်းဟာမြန်မာနိုင်ငံကိုစတင်ဖြတ်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုစိတ်ချရတဲ့ဂရီကပွတ်နဲ့ပူးပေါင်းဆောင်ရွက်လာအောင်အသုံးချဖို့ကြိုးစားနေတယ်လို့ထင်တယ်။မြန်မာနိုင်ငံမှာတရုတ်မြန်မာစီးပွားရေးဇင်းညာလမ်းမစီမံကိန်းအိန္ဒိယသမုဒ္ဒရာထွက်ပေါက်ကြောက်ဖြူရေးနဲ့စီမံကိန်းနဲ့စက်မှုဆုံးတိဆောက်ရေးစီမံကိန်းတို့ဟာတရုတ်အတွက်အလွန်အရေးပါပြီးအလွန်လိုအပ်တဲ့လိုအပ်ချက်တွေဖြစ်နေပါတယ်။ဒီဟာတွေအဆင်ပြေချောမွေ့ဖို့မြန်မာစိုးရနဲ့သဟဇာတာဖြစ်ပြီးပူးပေါင်းဆောင်ရွက်မှုတွေထိထိရောက်ရောက်ရဖို့တရုတ်ကအလွန်ပဲလိုလားနေပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့နိုင်ငံရေးရကမ္ဘာတိုင်းဝမ်ရဲ့ PR ပေးမှုတွေကိုတရုတ်နိုင်ငံရဲ့အချိန်ဝါနဲ့ကုညီကာကွယ်ထိန်းညှိပေးမှာကိုအားကိုးနေရတယ်။စီးပွားရေးရမိမိတို့လိုအပ်တဲ့အကူအညီတွေဖွံ့ဖြိုးရေးစီမံချက်တွေပြည်တွင်းမှာအပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးအတွက်လိုအပ်တဲ့ကူညီမှုတွေရဖို့အတွက်လောက်ကိုပဲတရုတ်ကိုမျှော်လင့်အားထားနေရပါတယ်။ဒါကြောင့်အခုတရုတ်သမ္မတရဲ့ခီးစဉ်မှာတရုတ်ဘက်ကပိုအကျိုးရှိနိုင်တယ်လို့ယူဆပါတယ်။အကျိုးရှိအောင်စ조사ဖို့လာတာပဲလို့မြင်ပါတယ်။နိုင်ငံခြားပြန်လည်လိုအပ်ချက်တွေမှာလည်းတရုတ်ဖို့ကမ္ဘာကိုလွှမ်းမိုးဖို့ရည်ရွယ်ချက်အတွက်စီမံထားတဲ့စီမံကိန်းစီမံချက်တွေအောင်မြင်နိုင်ဖို့မြန်မာကိုအသုံးချရန်လိုအပ်နေသလိုမြန်မာနိုင်ငံအနေနဲ့လည်းပြည်တွင်းငြိမ်းချမ်းရေးနိုင်ငံရေးလိုအပ်ချက်များဖြည့်ဆည်းနိုင်ဖို့တရုတ်နိုင်ငံကိုလိုလားအားထားနေရပါတယ်။တရုတ်နိုင်ငံရဲ့လိုလားချက်ကပိုများတယ်ပိုကြီးကျယ်တယ်လို့ထင်မြင်မိပါတယ်ဗျာ
။မိတ်ထီလာကဥစိန်မောင်ရေးလာတာဖြစ်ပါတယ်ရှင်။ရင်းဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုလည်းဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်နော်။ဆက်ပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ရဲ့စာတွေကိုဖော်ပြပေးကြပါမယ်။ရခိုင်စစ်တွေကတော်ရရှင်ဒီတော်ရရှင်ကမြောက်ဆန်ပြရွာငယ်ပြည်တော်သားရက်ွက်စစ်တွေမျိုးကပါတဲ့။သူတို့ရက်ွက်မှာကြုံတွေ့နေရတဲ့ပတ်ဝန်းကျင်ညှဉ်းနှဲမှုနဲ့ပတ်သက်ပြီးတော့ VOE ကိုစာရေးလာပါတယ်။သူမှမိခင်အိုကြီးရှိပါတယ်။သူရဲ့မိခင်အိုကြီးကလည်းဒီပတ်ဝန်းကျင်ညှဉ်းနှဲမှုကြောင့်တော်တော်လေးကိုဝေနာခံစားနေရပါတယ်။ဆိုတော့အခုလိုရေးလာတာဖြစ်ပါတယ်
။ရခိုင်ပြည်နယ်စစ်တွေမျိုးမြောက်ဆန်ပြရက်ွက်အောင်သိတိဘုန်းကြီးကျောင်းနောက်မှာငှားရမ်းထားတဲ့ဂူတော်ကနေ2014ခုနှစ်ကတည်းကခဏအချိန်တည်းပလတ်စတစ်အမိုက်တွေကိုအမိုက်ပုံးမှသွားမပစ်ပဲဂူရောင်ခြံဝင်းထဲမှာပဲအလွယ်တကူပစ်ပြီးရင်မီးရှို့လောက်ကြပါတယ်မခံနိုင်လို့ဘေးဘဝဝန်ကျင်နေတဲ့သူတွေကဂူရောင်ဝန်ထမ်းတွေကိုမီးမရှို့ဖို့ဟန်တားတော်လဲလက်မခံပဲပြန်ပြီးတော့တရွေးထွေးတာရန်လောက်တာတွေရှိပါတယ် ACF စစ်တွေဂူရောင်ဝန်ထမ်းတွေနဲ့ဂူရောင်မှုရုံးတာဝန်ခံတွေကိုလည်းဒီကိစ္စအတိပေးတိုင်ကြပါမယ်ဘာမှအရေးတယူမဖြေရှင်းပေးပဲဒီလာထဲမှာ6ရက်နဲ့9ရက်နေ့တွေမှာညာ17နာရီ12နာရီလောက်ကြီးပလတ်စတစ်အမိုက်တွေကိုမီးရှို့တာနှစ်ခါရှိနေပါပြီပလတ်စတစ်အစိမ့်ငွေ toxic gas တွေကလူကိုသေနိုင်တဲ့အပြင်ကင်ဆာရောဂါဖြစ်နိုင်တယ်လို့ဆေးသုတေသနမှတ်တမ်းတွေမှာလေ့လာပူးပါတယ်မိတ်ဆွေတို့ INGO ဧည့်သည်အဖွဲ့တွေအနေနဲ့မြောက်ဆန်ပြရက်ကွက်မှာနေတဲ့ဒေသခံဌာနပြည်သူတွေကိုလေးစားမှုရှိသင့်ပါတယ်အခုလောက်ရကမိမိတို့ဒေသခံတွေကိုမထီမဲ့မြင်ပြုပြီးစော်ကားနေတဲ့အပြုမှုလို့ဖြစ်နေပါတယ်တာဝန်ရှိကျန်းမာရေးဌာနအပါအဝင်သက်ဆိုင်ရာတာဝန်ရှိလူကြီးမင်းတွေအနေနဲ့ ACF စစ်တွေရဲ့ဒီလောက်ရနဲ့ပတ်သက်ပြီးကင်တွယ်ဖြည့်ရှင်းပေးဖို့သူတို့ရဲ့အမိုက်တွေကိုစနစ်တကျစွန့်ပစ်ပြီးမီးထတ်ရှို့တာမျိုးမလုပ်ဖို့ VOA ကနေတဆင့်လေးစားစွာနဲ့အတိပေးတိုင်ကြားအပ်ပါတယ်ခင်ဗျာ
တာဝန်ကျင်ထိန်းသိမ်းမှုကိုဖောက်ဖျက်ရလဲရောက်ဒီဒေသခံနေထိုင်နေတဲ့ရက်ွက်သူရက်ွက်သားတွေကိုလည်းထိခိုက်စေတဲ့ဒီအလုပ်မျိုးကိုဒီအခုသူပြောထားတဲ့ကုရောင်အနေနဲ့ရှောင်ကျဉ်ကြဖို့ပေါ့လေနောက်ပြီးတော့ဒီစစ်တွေကိုရောက်လာတဲ့စစ်တွေမှာလာပြီးအလုပ်လုပ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းဒီအခြေခံကျတဲ့အစီအမင်းတွေကိုလိုက်နာပြီးတော့နေထိုင်ကြဖို့ဆိုပြီးတော့ဒီသောရရှင်ဒေသခံတူဆိုတဲ့သောရရှင်တိုက်တွန်းလာပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရဲ့เนาะတိတ်ချစ်တော်ရရှင်တွေကိုမြန်မာသချင်းလေးတို့နဲ့လက်ဆောင်ဆက်ပြီးပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာတိတ်ချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော်ရရှိနေကိုဒီမှာအစီအစဉ်အဆုံးမသက်ခင်မှာမြစ်တာတိလက်ဆောင်မြန်မာတခြင်းလေးတပုတ်နဲ့ဖြောပြပေးချင်ပါတယ်။တလုံးပါပဲမြန်မာနိုင်ငံမှာကျင်းပသွားတဲ့ဒီမြန်မာ idol ပြိုင်ပွဲအဆိုပြိုင်ပွဲမှာ season 4ပေါ့နော်နောက်ဆုံးဒီဟိုမြန်မာ idol ရာသီနံပါတ်4ရဲ့နောက်ဆုံး finalist နောက်ဆုံးပြိုင်ပွဲမှာဒီအမြင့်ဆုံးဆုရရှိသွားတဲ့ Esther သူပြိုင်ပွဲဝင်တော့ကတည်ဆိုခဲ့တဲ့တခြင်းလေးတပုတ်ပဲဖြစ်ပါတယ်။တချင်ကအရန်ကိုနာမည်ကြီးပြီးအခုတော့ကွယ်လွန်သွားပြီဖြစ်တဲ့အဆိုတော်ကြီးစိုးလွင်လင်တည်ဆိုထားတဲ့စိုးစိတ်တိုးတိတ်လွမ်းကျင်ဆိုတဲ့တချင် Esther ပြန်ပြီးတော့တည်ဆိုထားတာကိုနားဆင်ကြည့်ပါဦးနော် Mingling in sky pure city a chain carida oh to zenith in come then we can see your ignago nicha စိုးစိတ်တိုးတိတ်လွမ်းခြင်းဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ Facebook စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တယ်လို့ကျမတို့ရဲ့ VOA စာမျက်နှာမှာလည်းတွားပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရွှေလန်းချမ်းမြေကြပါစေရှင်။
အေးတန်နာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ခဲ့ပြီးအခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုကိုငင်းချင်းနဲ့မခင်ပြူထွေးတို့ကတင်ဆက်ပေးထားပါတယ်ရှင
်ဂျပန်နိုင်ငံကဘီလီယံနာတကြွရဲ့တထေးကြီးယူဆာကူမဲဆာဝါတယောက်လာကဘာပေါ်အထူးသွားဖို့မင်းကလေးပေါ်လိုက်ရှာနေပါတယ်လာကဘာပေါ်ပထမဆုံးသွားမှုတဲ့အမျိုးသမီးမဖြစ်ချင်ဘူးလားလို့သူ့ရဲ့ Twitter စာမျက်နှာမှာပြီးခဲ့တဲ့သတင်းပတ်တင်းငွေနေကရေးသားခဲ့တာပါအဲ့ဒီနောက်သူ့ရဲ့အခုလိုရေးစားရှာတဲ့အကြောင်းကိုမှတ်တမ်းရုပ်ရှင်အဖြစ်နဲ့လဲရိုက်ကူးမှဖြစ်ပြီးအဘိမာ TV ကနေထုတ်လွှင့်မှာပါအသက်44နှစ်အရွယ်ရှိပြီဖြစ်တဲ့မဲဇဝါဟာ online fashion ရောင်းလုပ်ငန်းနဲ့ချမ်းသာလာတဲ့သူဖြစ်ပြီးလကဘာခီးသွားဖို့အတွက်အဖော်ကိုအသက်20ကျော်အရွယ်အမျိုးသမီးတွေကရှာနေတာပါ2023ခုနှစ်မှာလကဘာကိုထွက်ခွာမဲ့ Elon Musk ရဲ့ SpaceX အာကာသယာဉ်နဲ့လိုက်ပါမဲ့ပထမဦးဆုံးပုဂ္ဂလိကခီးတဲ့ဖြစ်ပြီးအနုပညာရှင်12ယောက်ကိုလည်းသူနဲ့တပါးတည်းခေါ်ဆောင်သွားမှာပါ။မေဇာဝါရဲ့ရည်စားအဖြစ်နောက်ဆုံးလျှောက်ထားရမယ့်ရက်ကတော့ဇန်နဝါရီလ18ရက်နေ့ပါ။မတ်လလောက်မှာရည်စားအဖြစ်နောက်ဆုံးထားရွေးချယ်မှာဖြစ်ပါတယ
်။ American Beyond the Las Vegas မြို့မှာပြသတဲ့ CES လူသုံးကုန်လျှက်စစ်ပစ္စည်းပြပွဲမှာ Mobile Phone ကွန်ရက် 5G နည်းပညာကိုသုံးပြီးဆက်ရုပ်တွေနဲ့လူတွေဘလို့ဆက်သွယ်နိုင်တယ်လဲဆိုတာကိုပြသခဲ့ပါတယ်။တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Robinson ကုမ္ပဏီကတီထွင်တဲ့ Worker ဆိုတဲ့ဆက်ရုပ်ဟာညစာလှဲတွေကိုတွန်းနိုင်ပြီးအချိုရည်ပလင်းတွေကိုလည်းဖောက်နိုင်တဲ့အပြင်ယောဂလုပ်နိုင်တယ်လို့ပကြီးလဲဆွဲနိုင်ပါတယ်။ 5G နည်းပညာကိုအသုံးပြုထားတဲ့အတွက်ဒီဆက်ရုပ်ဟာလူကခိုင်းတာတွေကိုအများကြီးလုပ်နိုင်တဲ့အပြင်လူတွေနဲ့ပါစကားပြောဆက်ဆံပေးနိုင်ပါတယ်။5G နည်းပညာကြောင့်စကားပြောဆက်ဆံမှုဟာအများကြီးတိုးတက်လာတဲ့အပြင်မျက်လုံးနှာခေါင်းနဲ့အုံနောက်ဆက်သွယ်ရေးမှာပိုပြီးမြန်ဆန်ကောင်းမွန်လာတယ်လို့ Robinson ကုမ္ပဏီကဆက်ရုပ်တီထွင်သူတဦးကပြောပါတယ်ခင်ဗျာ
Las Vegas မြို့က CES လူသုံးကုန်ပစ္စည်းပြပွဲမှာအင်တာနက်ပတ်သက်တဲ့တီထွင်မှုအမျိုးမျိုးကိုပြသထားပါတယ်အင်တာသုံးဆက်ကူကိုယူလာပေးနိုင်တဲ့ဆက်ရုပ်တွေမစင်အညစ်အကြေးတွေမကတ်နိုင်တဲ့အင်တာနက်လူရဲ့ဥလှုပ်ရှားမှုကိုအာယုံခံပေးနိုင်တဲ့ကိရိယာတွေဟာပြပွဲလာရောက်သူတွေရဲ့အာယုံကိုဆွဲဆောင်ခဲ့ပါတယ်။အင်တာသုံးဆက်ကူကိုယူလာပေးနိုင်တဲ့ Charming Robot ဆက်ရုပ်ဆိုရင်ဘိန်းနှလုံးတက်ထလာဖြစ်ပြီး၈လက်မလောက်ရှိပါတယ်။အင်တာသုံးဆက်ကူကိုတည်နိုင်မှုအတွက်သူ့ဘာသာသူတက်မှတ်နေနိုင်တဲ့နည်းပညာကိုသုံးထားပြီးအင်တာတက်နေရင်ဆက်ကူကုန်သွားတဲ့ပြဿနာကိုဖြေရှင်းဖို့တီထွင်ထားတာပါ။ဒီဆက်ရုပ်လေးကို Smartphone နဲ့ထိန်းချုပ်နိုင်မှာဖြစ်ပြီးဆက်ကူကုန်သွားတာနဲ့ခေါ်လိုက်ရုံပါပဲ။ဆမာယီကနာမှာ2019ခုနှစ်က CES အကောင်းဆုံးဆုရဘူးတဲ့ဂျပန်ကုမ္ပဏီဖြစ်တဲ့ TripAdvisor ကလည်းဒီနှစ်မှာတော့လူရဲ့ဥလှုပ်ရှားမှုကို Ultrasound နဲ့အာရုံခံပြီး Smartphone ကိုပို့ပေးတဲ့နည်းပညာကိုတီထွင်ခဲ့ပါတယ်။ဒီနည်းပညာအချက်အလက်ကြောင့်အသုံးပြုတဲ့သူဟာအိမ်သာသွားတယ်မသွားတယ်ကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်။
ကိုငင်းညင်းနဲ့မက်ခင်ဖြူထွေးတို့တင်ဆက်ခဲ့တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချက်ကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
်ဒီနိုင်ငံမှာကူးဆက်ပြန့်နှံ့လာတဲ့အသက်ရှူလမ်းကြောင်းဆန်ရယောဂဘုဒ္ဓမျိုးကြောင့်ဒီနောက်ထပ်လူ18ဦးမှာကူးဆက်ခံထားတယ်လို့တရုတ်နိုင်ငံကကြေညာလိုက်ပါတယ်ဒီတရုတ်နိုင်ငံမှာဒီ virus ပိုးကူးစက်ခံထားတဲ့သူဟာအခုဆိုရင်စုစုပေါင်း62ဦးရှိသွားပြီဖြစ်ပြီးတော့2ဦးသေဆုံးခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။တရုတ်နိုင်ငံအလယ်ပိုင်းဝူဟန်မြို့မှာဖြစ်ပွားနေတဲ့ဒီအသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါပိုးကြောင့်တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာမဲ့ခီးစက်တွေကိုအမေရိကန်နိုင်ငံ Los Angeles, San Francisco နဲ့ New York မြို့တွေမှာ virus ရောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးတာတွေကိုလှုပ်ဆောင်နေပါတယ်။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီနေ့မှာတော့ဟောင်ကောင်မြို့နယ်မှာရှိတဲ့ပန်းချံမှာစုဝေးဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ယူပုံးတွေတုံးပြီးတော့လူစုခွဲနေနေခဲ့ပါတယ်။အဲဒီနောက်တော့ဆန္ဒပြတဲ့သူတွေကရဲတပ်ဖွဲ့ရဲ့အမိန့်ကိုဆန့်ကျင်ပြီးတော့လမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးဥရောပအင်အားကြီးနိုင်ငံတွေအနေနဲ့မမျှမတချင်းကပ်မှုတွေလှုပ်လာခဲ့မယ်ဆိုရင်အီရန်အစိုးရအနေနဲ့လည်းနိုင်ငံတကာအနုမြူဆောင်ရွက်အေဂျင်စီ IAEA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအလေးအနက်ပြန်ပြီးတော့စဉ်းစားသွားမှာဖြစ်တဲ့ဆိုပြီးတော့အီရန်ပါလီမန်စဘာပတိကဒီကနေ့မှာပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံတွေရဲ့နိုင်ငံသုံးနိုင်ငံရဲ့ကြိုးပမ်းချက်ဟာဘာမှအရာမရောက်ဘူးလို့အီရန်ပါလီမန်စဘာပတိအလီလာရီဂျန်နီကအီရန်အစိုးရပိုင်းရုပ်သံကိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။
တဲ့ရင်ချင်းချုပ်ကိုကိုရန်နိုင်ပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမူကမတ်ဆူမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲဒူဘင်စကီဖြစ်ပါတယ် VOA American တန်ညပေမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925.32တို့ကနေအသံလွှင့်ပေးခဲ့တာပါရှင် VOA အစီအစဉ်တွေကိုအပိနာဆင်းတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနေတကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစီရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington.
Welcome.